Welcome to the Voice of America in Burmese.
mingla shi yam nakhin phit ja ba se khmya voa american tan ga ni 2016 khu ne january la 19 ya in ga ni mnakhin season ne go american piraung su washington dc ga ni myanmar sanwa chain mnat 6 na yi ga ni 9 na yi thi line no meter 2432 ne 40 ru ga ni dai yai atan hlwin ni ba bi ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်ခင်ဗျာဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အီရန်နိုင်ငံကပက်ထင်းတုံးကျည်ဆန်းသတ်ခဲ့မှုကြောင့်အမေရိကန်ပြည်ထောင်စုကတန်ခတ်ပိတ်ဆို့မှုအသစ်ချမှတ်လိုက်တာဟာတရားမဝင်ဘူးလို့အီရန်ကပြောကြပါတယ်နိုင်ငံတကာရဲ့ပိတ်ဆို့မှုတွေရုပ်သိမ်းပစ်လိုက်ပြီးဖြစ်တဲ့အတွက်အီရန်ဟာရင်နံထုတ်လုပ်မှုတွေကိုတုံ့ပြန်ဆောင်ရွက်နေပါပြီမြန်မာနိုင်ငံရဲ့ဒီမိုကရေစီအသင်ကူးပြောင်းရေးတွေမှာစင်ခေါ်မှုတွေရှိနေစေဖြစ်တဲ့အကြောင်းအမေရိကန်ဒုတိယနိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့အမတ်အင်ဂျင်နီယာနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ပါဒီကနေ့နားဆင်ရမယ့်သတင်းလွှာရည်ထဲမှာဆိုရင်တော့
We urged the governmentthe existing government to complete the process and to release all political prisoners. Indeed, one of the great legacies.
ဒါကတော့မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့အမေရိကန်နိုင်ငံဒုတိယနိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကမကြာခင်မှာတက်တန်းကုံတော့မဲ့မြန်မာအစိုးရအနေနဲ့နိုင်ငံရေးအကျဉ်းသားအလုံးကိုလွှတ်ပေးဖို့တိုက်တွန်းပြောကြားသွားခဲ့တာပါ။အပြည့်အစုံကိုသတင်းစီစဉ်ပြီးမှနားဆင်ရပါမယ်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်မှာဒေသခံလူမှုရေးဖွဲ့စည်းတွေရခိုင်မျိုးသားပါတီနဲ့ရွေးကောက်ခံ NLD ပါတီကိုယ်စားလှယ်ဘလို့ပုံစံမျိုးနဲ့ပူးပေါင်းဆောင်ရွက်ကြမလဲဆိုတာကိုဆွေးနွေးကြတဲ့သတင်းနဲ့ကချင်အမျိုးသမီးတွေပေါ်မြန်မာစစ်တပ်ကအကြမ်းဖက်ကျူးလွန်မှုကိုဒေါံဆန်းစုကြည်ဦးဆောင်မဲ့အနာဒီအစိုးရတက်လာချိန်မှာစုံစမ်းဖော်ထုတ်ပြီးတရားမျှတမှုရှိအောင်ဆောင်ရွက်ပေးဖို့ကချင်အမျိုးသမီးစည်းရုံးကပြောဆိုလိုက်တဲ့အကြောင်းတွေကိုလည်းနားဆင်ရမှာပါ။ပြီးရင်တော့အမေရိကန်ပြည်ထောင်စုမှကွယ်လွန်သူပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်ကြီးဒေါက်တာမာတင်လူသာကင်းကိုဂုဏ်ပြုတဲ့အနေနဲ့မာတင်လူသာကင်းနဲ့အားလိုက်ရဲ့အကြောင်းသတ်မှတ်ထားကိုလည်းကြားရမှာပါ။ဒါတွေကိုအလှန့်ပေးခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့မတ်အင်ဂျင်နီယာနိုင်တို့ကကြီးညာပေးကြပါအောင်ခင်ဗျာ။
အီရန်နိုင်ငံကပက်ထင်းဒုံးကျည်ဆက်သတ်ခဲ့မှုကြောင့်အမေရိကန်ပြည်ထောင်စုကတန်ခတ်ပိတ်ဆို့မှုအသစ်ချမှတ်လိုက်တာဟာတရားဝင်မှုမရှိဘူးလို့အီရန်နိုင်ငံရဲ့ဌာနကပြောကြားလိုက်ပါတယ်။အဲ့ဒီတန်ခတ်ပိတ်ဆို့မှုကိုတုံ့ပြန်တဲ့အနေနဲ့အီရန်ရဲ့တရားဝင်ပက်ထင်းဒုံးကျည်အစီအစဉ်နဲ့အီရန်ရဲ့ကာကွယ်ရေးအစီအစဉ်တွေကိုတုံ့ပြန်လှုပ်ဆောင်သွားမယ်လို့အီရန်နိုင်ငံရဲ့ဌာနပြောခွင့်ရဟူစိန်ဂျဘဲအန်ဆာရီကပြောပါတယ်ကုလသမဂ္ဂလူညိုရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုချုပ်ဖောက်ပြီးအီရန်ကပြီးခဲ့တဲ့နှစ်အတွင်းပဲထိန်းတုံးကြီးနှစ်ခုစမ်းသပ်ပြစ်လွှတ်လိုက်တာကြောင့်အမေရိကန်ပြည်ထောင်စုနဲ့တခြားအနောက်အုပ်စုနိုင်ငံတွေရဲ့ဝေဖန်ပြစ်တင်မှုတွေကိုခံခဲ့ရပါတယ်အဲ့ဒီစမ်းသပ်ပြစ်လွှတ်မှုဟာအမျိုးသားလူညိုရေးအတွက်ဖြစ်တယ်လို့အီရန်ဘက်ကခုခံပြောကြပါတယ်အီရန်ရဲ့ဒုံးကြီးဆိုင်ရာလုပ်ငန်းတွေကိုပိတ်ပင်တားဆီးနိုင်မှုရည်ရွယ်တဲ့အနေနဲ့အီရန်နိုင်ငံသား၅ဦးအပါအဝင်အဲ့ဒီကိစ္စနဲ့ဆက်နွယ်ပတ်သက်နေတဲ့ကုမ္ပဏီတွေအပေါ်အမေရိကန်ပြည်ထောင်စုကတင်းနှင်းကနေတုန်းကတန်ခတ်ပိတ်ဆို့မှုအသစ်တွေချမှတ်လိုက်တာဖြစ်ပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့အီရန်ရဲ့ပက်ထိန်ဒုံးကျည်အစီအစဉ်အပေါ်ပိတ်ဆို့အရေးယူမှုတွေကိုသူတို့အစိုးရအနေနဲ့အပြင်းထန်အရေးယူဆောင်ရွက်သွားမယ်လို့အမေရိကန်သမ္မတဘရက်ကိုဘားမားကလည်းပြောပါတယ
်အီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးချမှတ်ထားတဲ့နိုင်ငံတကာတန်ခတ်ပိတ်ဆို့မှုတွေကိုစနေနေ့ကရုပ်သိမ်းပေးလိုက်ပြီးတဲ့နောက်အီရန်အနေနဲ့နေ့စဉ်ရေနံထုတ်လုပ်မှုကို20ရာခိုင်နှုန်းထိတိုးမြင့်သွားမယ်လို့ပြောပါတယ်။လက်ရှိရေနံထုတ်လုပ်မှုတစ်နှစ်ကိုပီပါ 1.8 သန်းကနေနောက်ထပ်တစ်နှစ်ကိုပီပါ 5 သန်းထိတိုးပြီးထုတ်လုပ်သွားမယ်လို့အီရန်ရေနံဒုတိယဝန်ကြီးရိုနိုဒင်ဂျဗဒီကပြောပါတယ်။ဆယ်စုနှစ်ကျော်ကြာအတွင်းရေနံစိမ်းရဲ့ဈေးနှုန်းဟာတနင်္လာနေ့စောစောပိုင်းကတပီပါကို28ဒေါ်လာအောက်အနေဆုံးအဆင့်ကိုကျဆင်းနေပေမဲ့လို့လေသူ့နိုင်ငံအနေနဲ့ရေနံကိုတိုးပြီးထုတ်လုပ်မှာဖြစ်တယ်လို့ဂျဗဒီကသူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အီရန်အနေနဲ့ရေနံထုတ်လုပ်မှုမတိုးရင်နောက်6လနဲ့12လအတွင်းအိမ်နီးချင်းနိုင်ငံတွေကရေနံထုတ်လုပ်မှုတိုးကြပြီးအီရန်ရဲ့ရေနံဈေးကွက်ကိုယူသွားနိုင်တယ်လို့သူကပြောပါတယ်။
အီရန်နိုင်ငံမှာ18လကြာအကျဉ်းချခံရစဉ်အတွင်း49ရက်ကြာတိုက်ပိတ်ခံခဲ့ရပြီးအပြင်လူတွေနဲ့လည်းအကန့်အသတ်နဲ့သာတွေ့ဆုံခွင့်ရခဲ့ကြောင်းအီရန်နိုင်ငံကပြန်လွှတ်လာတဲ့ Washington Post သတင်းတော့ Jason Rezaian ကပြောပါတယ်။ Rezaian ဟာအီရန်နိုင်ငံနဲ့ရရှိထားတဲ့ nuclear သဘောတူညီချက်ကိုအကောင့်ထဲပေါ်ပြီးရရှိခဲ့တဲ့အကျဉ်းသားဖလှယ်ရေးသဘောတူညီချက်နဲ့စနေနေ့ကပြန်လွှတ်လာတဲ့ American အကျဉ်းသား၄ယောက်ထဲကတယောက်ဖြစ်ပါတယ်။သူဟာ American နိုင်ငံကိုပြန်မလာခင်ဂျာမနီဆေးရုံမှာစေကူတမှုခံယူရင်း Washington Post သတင်းစာရဲ့အကြီးတန်း editor တွေနဲ့ ်မျက်နှာချင်းဆိုင်တွေ့ဆုံခဲ့ပါတယ်။သူ့အနေနဲ့ရုပ်ပိုင်းဆိုင်ရာအရာအကြမ်းမလဲရှိတယ်ဆိုတာကိုလူတွေသိစေလိုတဲ့အကြောင်းသူ့အကြောင်းသိကျင်ကြသူတွေရှိနေတယ်ဆိုတာသိရတဲ့အတွက်အခုလိုပြောဆိုရခြင်းဖြစ်ကြောင်းဒါပေမဲ့သူ့ရဲ့ဖြစ်ရပ်ကိုပြန်ပြောပြနိုင်ဖို့အတွက်သူ့အနေနဲ့အချိန်ယူလိုတယ်လို့ရဇန်ယန်ကပြောပါတယ်။ရဇန်ယန်ကိုတချို့မှုနဲ့အီရန်အာဏာပိုင်တွေက2014ခုနှစ်မှာဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်ပါတယ်။ဒါပေမဲ့ Washington Post သတင်းစာနဲ့သမ္မတဩဘားမားအစိုးရကတော့အဲ့ဒီဆွဆွဲချက်ဟာလုံးဝမဖြစ်နိုင်တဲ့အကြောင်းပြောပါတယ်
။ဒီနှစ်ကျင်းပမဲ့သမ္မတရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်ဖို့ကြိုးပမ်းနေတဲ့ Democrat ကိုယ်စားလှယ်လောင်းတွေကအီရန်နဲ့ Nuclear သဘောတူညီမှုကိုအကောင့်ထဲဖော်ဖို့နဲ့အဖမ်းခံနေရတဲ့ American နိုင်ငံသားတွေပြန်လွတ်မြောက်လာခြင်းဟာအီရန်နဲ့ဆက်ဆံရေးမှာအပြူသဘောဆောင်တဲ့ဆက်ဆံရေးခြေလှမ်းတစ်ရပ်ဖြစ်တယ်လို့တနင်္ဂနွေနေ့ကသဘောတူညီခဲ့ကြပါတယ်။တစ်ချိန်တည်းမှာပဲအရှိအလဲပိုင်းမှာရှိတဲ့နိုင်ငံတွေအနေနဲ့လည်း IS စစ်သွေးကြွတွေကိုခြေမုံရမှာသူတို့ရဲ့အခန်းကဏ္ဍတွေကိုတိုးမြင့်ဆောင်ရွက်ကြဖို့လည်းတိုက်တွန်းခဲ့ကြပါတယ်။ American နိုင်ငံသားရေးဝန်ကြီးဟောင်း Hillary Clinton ကတော့အီရန်နဲ့ဆက်ဆံရေးပုံမှန်ထားရှိဖို့အစောတလင်မဆောင်ရွက်မီအခြားဆောင်ရွက်စရာတွေအများကြီးကျန်နေသေးတယ်လို့ပြောပါတယ်။အထူးသဖြင့်အီရန်အနေနဲ့ဒေတာတွေစီးရီးယားလိုဆိုးရွားနေတဲ့နိုင်ငံတွေအပေါ်အရေးယူဆောင်ရွက်ဖို့အမေရိကန်အနေနဲ့အီရန်ကိုဖိအားပေးသင့်တယ်လို့လည်းသူကပြောပါတယ်။ပြီးခဲ့တဲ့လကလူထုဆန္ဒခံယူပွဲတွေမှာဟီလာရီကလင်တန်ကိုအမိလိုက်နိုင်နေတဲ့ Vermont ပြည်နယ်အထက်လွှတ်တော်အမတ် Sanders ကတော့စစ်မဖြစ်ရပဲလက်ရှိ Nuclear သဘောတူညီမှုရရှိခဲ့တာနဲ့အီရန်အမေရိကန်နှစ်နိုင်ငံဆက်ဆံရေးနှွေးထွေးလာမှုဟာတိတ်ကိုအပြုသဘောဆောင်တယ်လို့လည်းပြောပါတယ်။ဒါပေမဲ့လို့လည်းသူ့အနေနဲ့တီဟီရန်မြို့တော်မှာချက်ချင်းတော့တန်ယုံဖွင့်မှာမဟုတ်ကြောင်းပြောပြီးအမေရိကန်နဲ့ကျူးပါလို့ဆက်ဆံရေးနှွေးထွေးလာမှုဆောင်ရွက်တာကိုသူကလိုလားကြောင်းထောက်ပြပြောဆိုသွားပါတယ်ရှင
်။ VOA အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုံနေပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကပြည်နယ်ကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းမှုမှာစင်ခုံမှုတွေရှိနေစေဖြစ်တဲ့အကြောင်းမြန်မာနိုင်ငံကိုနေ့ရက်ကြာလာရောက်လဲပတ်ခဲ့တဲ့အမေရိကန်ဒုတိယနိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကတနင်္လာနေ့သူ့ခီးစဉ်နောက်ဆုံးနေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲတွေကိုအောင်မြင်စွာကျင်းပနိုင်တဲ့အပေါ်အမေရိကန်ဒုတိယနိုင်ငံသားရဲ့ဝန်ကြီးကချီးကျူးခဲ့ပေမဲ့ရွေးကောက်ပွဲနောက်ပိုင်းမှာလည်းနိုင်ငံရေးစီးပွားရေးအပါအဝင်တခြားစင်ခုံမှုတွေကိုရင်ဆိုင်ရအောင်မယ်လို့သတိပေးခဲ့တာဖြစ်ပါတယ်။ဒုတိယဝန်ကြီးဘလင်ကင်ဟာရွေးကောက်ပွဲလွန်ကာလဒီမိုကရေစီအကူအပြောင်းလုပ်ငန်းတွေကိုအခဲခတ်ဖို့မြန်မာနိုင်ငံကိုတွားရောက်ပြီး NLD ပါတီဥက္ကဋ္ဌဆန်းစုကြည်သမရဦးသိန်းစိန်ကာဝေးဝန်ကြီးဌာနကဒုတိယဗိုလ်ချုပ်ကြီးဆိုဝင်းတို့အပါအဝင်ထိပ်တန်းနိုင်ငံရေးခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။ဒေါက်ဆန်းစုကြည်နဲ့သူဦးဆောင်တဲ့ရွေးကောက်ပွဲအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့ဆက်ဆံရေးတွေခိုင်မာအောင်ဆက်လက်တည်ဆောက်သွားဖို့ရည်ရွယ်ထားတယ်လို့လည်းဝန်ကြီးဘလင်ကင်ကပြောဆိုခဲ့ပါတယ်။ NLD ပါတီဦးဆောင်တဲ့အစိုးရအသစ်နဲ့အတူလက်တွဲပြီးမြန်မာနိုင်ငံကိုဆက်လက်ကူညီပံ့ပိုးပေးသွားမယ်လို့လည်းကတိပြုပြောကြားခဲ့ပါတယ်။အမေရိကန်အစိုးရအနေနဲ့ပြည်တွင်းငြိမ်းချမ်းရေးရရှိဖို့နဲ့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ကဏ္ဍဆောင်ကနေအားဖြည့်ကူညီဖို့ရှိနေတယ်လို့လည်းဒုတိယဝန်ကြီးဘလင်ကင်ကပြောဆိုခဲ့သလိုလက်ရှိအစိုးရအနေနဲ့ဆောင်ရွက်နေတဲ့ပြည်ပြင်ပြောင်းလဲမှုတွေပြည်ပြည်စုံစုတဲ့တမိုင်းအမွေကြံရေးစေဖို့အတွက်နိုင်ငံရေးအကျဉ်းသားတွေအားလုံးပြန်လွတ်ပေးဖို့အတွက်လည်းတိုက်တွန်းပြောကြားခဲ့ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်အစိုးရနဲ့တာလီဘန်ကိုယ်စားလှယ်တွေကြားတိုက်ရိုက်ငြိမ်းချမ်းရေးဆွေးနွေးစကားပြောဆိုနိုင်ဖို့အတွက်အစပြောနိုင်အောင်ဘယ်လိုလှုပ်ဆောင်နိုင်မလဲဆိုတာကိုဆွေးနွေးဖို့အတွက်အမေရိကန်ပြည်ထောင်စုတရုတ်နဲ့ပါကစ္စတန်နိုင်ငံတွေကကိုယ်စားလှယ်တွေဟာတနင်္လာနေ့ကအာဖဂန်နစ္စတန်နိုင်ငံမှာတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ကဘူးမှာအစည်းအဝေးပြီးတဲ့နောက်လေးဖွဲ့ဆိုင်ပူးပေါင်းဆောင်ရွက်ရေးအုပ်စု QCG ရဲ့ပူးတွဲသတင်းထုတ်ပြန်ချက်အရဒီအဖွဲ့အစည်းဟာတာလီဘန်အဖွဲ့နဲ့ငြိမ်းချမ်းရေးဆွေးနွေးပွဲကျင်းပနိုင်ဖို့လမ်းပြမြေပုံချမှတ်ရေးဆွဲနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်။ဒီလမ်းပြမြေပုံမှာအာဖဂန်ကဥဆောင်တဲ့ငြိမ်းချမ်းရေးဆွေးနွေးမှုကတဆင့်အတိတ်ပဲမဲ့အကြမ်းဖက်မှုတွေအဆုံးသတ်စေဖို့နဲ့အာဖဂန်နစ္စတန်နိုင်ငံမှာငြိမ်းချမ်းရေးအတွန့်ရှည်စေမဲ့ပတ်ဝန်းကျင်ဖန်တီးနိုင်ဖို့လိုအပ်တဲ့အသေးစိတ်အချက်အလက်တွေချမှတ်ဖို့ရည်ရွယ်ကြောင်းဖော်ပြထားပါတယ်။နိုင်ငံ၄နိုင်ငံပါဝင်တဲ့ဆက်သွယ်ဆောင်ရွက်ရေးအဖွဲ့ဟာနောက်လာမယ့်အစည်းအဝေးကို February 6ရက်အစ္စလာမာဘတ်မြို့မှာကျင်းပဖို့သဘောတူညီခဲ့ကြပါတယ်ရှင်။
အမေရိကန်နိုင်ငံကပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်မာတင်လူသာကင်းဂျူနီယာရဲ့မွေးနေ့ကိုအများပြည်သူအားလိုက်ရဲ့အဖြစ်သတ်မှတ်ထားတာကြောင့်တင်းလာနေကတိုင်းပြည်တော်အမေရိကန်နိုင်ငံသားတွေအားလိုက်ရဲ့နေ့အဖြစ်ဆင်နွှဲကြကြပါတယ်။အများပြည်သူသုံးဘတ်စကားတွေပေါ်မှာလူမဲတွေအနေနဲ့လူပြူတွေနဲ့တွဲထွန်ခွင့်မရှိဘူးဆိုပြီးအမေရိကန်နိုင်ငံတောင်ပိုင်းအလာဘားမားပြည်နယ်မွန်ဂိုမရီမြို့မှာသတ်မှတ်ထားတဲ့ဥပဒေကိုစန့်ကျင်ဆန္ဒပြတာမှာအောင်မြင်မှုရရှိပြီးဥပဒေပြောင်းလဲပေးရတဲ့အထိဖြစ်ခဲ့ရာက1955ခုနှစ်မှာမာတင်လူသာကင်းဟာအထင်ကြီးကောင်းဆောင်တူဦးဖြစ်စတင်အတိမတ်ပြုခံခဲ့ရတာဖြစ်ပါတယ်။သူဟာ1950ခုနှစ်တွင်နဲ့60ခုနှစ်တွင်အတွင်ဖြစ်ပေါ်ခဲ့တဲ့ပြည်သူ့အခွင့်အရေးလှုပ်ရှားမှုတွေရဲ့အဓိကခေါင်းဆောင်ဖြစ်လာခဲ့ပြီး1963ခုနှစ်မတ်လတော့ကဝါရှင်တန် DC မြို့တော်မှာပြောကြားခဲ့တဲ့သူ့ရဲ့ကဘာကျော် I have a dream မိန့်ခွန်းကြောင့်လည်းတန်ပေါင်းများစွာသောလူတွေကသူ့ကိုလေးစားလာခဲ့ကြပါတယ်။သမ္မတဘာရက်အိုဘားမားနဲ့သမ္မတကရောမီရှဲအိုဘားမားတို့ကလည်းအလရဲ့နေ့မှာဝါရှင်တန် DC မြို့မှာရှိတဲ့မူလာရန်ကျောင်းကိုသွားပြီးပန်းခြံကိုမွတ်မှန်ပြင်ဆင်ပေးတာချွတ်တဲ့တဲ့ကလေးတွေကိုလူထမ်းမှုအတွက်အိတ်တွေနဲ့စာအုပ်တွေကူထည့်ပေးတာစတာတွေလှုပ်ဆောင်ပြီးလှုပ်အားပေးခဲ့ကြပါတယ်။မာတင်လူသာကင်းညွှန်မှန်းထားတဲ့အတိုင်းတိုင်းပြည်အတွင်းမှာမလုံမုံနှိမှုတွေတည်ယူတန်အယူအဆတွေပပပြအောင်လှုပ်ဆောင်ဖို့ဟာအကျွန်ုပ်တို့ရဲ့တာဝန်ဖြစ်ကြောင်းသမ္မတအိုဘားမားက Twitter လူမှုကွန်ရက်ကတဆင့်ပြောကြားခဲ့ပါတယ်။
The Australian Open Tennis ပြိုင်ပွဲကိုတနင်္လာနေ့မှာစတင်ကျင်းပနေပြီဖြစ်တယ်လို့သတင်းဌာနကြီးနှစ်ခုကတော့သူတို့ရရှိထားတဲ့ပေါက်ကြားလာတဲ့စာရွက်စာတမ်းတွေအရဒီ Tennis ပြိုင်ပွဲတွေရဲ့အနိုင်ရှုံးကိုချိုးတင်ဖန်တီးထားတာတွေ့ရတယ်လို့သတင်းထုတ်ပြန်ခဲ့ပါတယ်။လွန်ခဲ့တဲ့ဆယ်စုနှစ်အတွင်းမှာကမ္ဘာထိပ်တန်း Tennis အားကစားသမား90အနက်ထိပ်ဆုံးအဆင့်မှာပါတဲ့ဆယ်ဦးတို့ဟာပြိုင်ပွဲတွေရဲ့အနိုင်ရှုံးကိုချိုးတင်ဖန်တီးထားတာကိုတွေ့ရတဲ့အကြောင်း TennisIntegrity Unit TIU လို့ခေါ်တဲ့ Tennis ဂုံသိက္ခာထိန်းသိမ်းရေးအဖွဲ့ကိုအချိန်ချင်းအကြောင်းကြားသတိပေးခဲ့ကြောင်းဒါပေမဲ့အဲ့ဒီလူတွေအနေနဲ့ဘလို့မှအရေးယူမခံရတဲ့အကြောင်း BBC နဲ့ BuzzFeed သတင်းဌာနတို့ကထုတ်ပြန်ခဲ့ပါတယ်။ကျေးဇား Tennis အားကစားအဖွဲ့အစည်းရဲ့ဥက္ကဋ္ဌဖြစ်တဲ့ Chris Carmont ကတော့ TIU အနေနဲ့ဒီဆွဆွဲပြောဆိုချက်နဲ့ပတ်သက်ပြီးခိုင်လုံတဲ့အထောက်အထားတစုံတရာမတွေ့ရကြောင်းကြားတဲ့စကားကိုအခြေခံပြီးတန်တရာထားလို့မရပါဘူးလို့ပြောပါရယ် ITU နဲ့ Dennis Argaza Anabai အဖွဲ့အနေနဲ့အနိုင်အရှုံးကိုကြိုတင်စီစဉ်ဖန်တီးထားတယ်ဆိုတော့အထောက်အထားအယူအဆတွေစုံစမ်းမှုမရှိဘဲပြောနေတဲ့စင်ကြင်တွေကိုလုံးဝလက်မခံပယ်ချကြောင်းပြောဆိုပါရယ်ရှင
်ထိပ်တန်းရောင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မတ်အင်ဂျင်နိုင်တို့ကကြီးညာပေးခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးသတင်းဆောင်မတွေကိုလှည့်ပေးပါစေ။မကြာခင်တက်တန်းကုံဆုံးတော့မဲ့မြန်မာအစိုးရအနေနဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုလွှတ်ပေးဖို့အတွက်မြန်မာနိုင်ငံကိုရောက်ရှိစဉ်မှာအမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကတိုက်တွန်းပြောကြားလိုက်ပါတယ်။အဲ့ဒီလိုနိုင်ငံရေးအကျဉ်းသားတွေကိုပြန်လွှတ်ပေးခြင်းအပြင်လက်ရှိအစိုးရအနေနဲ့ဆောင်ရွက်နေတဲ့ပြုပြင်ပြောင်းလဲမှုတွေကိုပြီးပြည့်စုံစေတဲ့သမိုင်းအမွေကြံရေးစီမံဖြစ်တယ်လို့လည်းသူကပြောပါတယ်အပြည့်စုံကိုတော့ကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ
်အမေရိကန်ဒုတိယနိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ဟာသူ့ရဲ့မြန်မာနိုင်ငံခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့တနင်္လာနေ့ကနေပြည်တော်မှာသတင်းစာရှင်းလင်းပွဲပြုလုပ်တာမှာမြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေမှာစင်ခေါ်မှုတွေရှိတဲ့အကြောင်းအပါအဝင်မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးလုပ်ငန်းစဉ်တွေကိုအမေရိကန်အစိုးရကဆက်လက်ကူညီပံ့ပိုးပေးသွားမယ်အကြောင်းတွေပါပြောကြားရင်းနိုင်ငံရေးအကျဉ်းသားတွေလွတ်ပေးရေးကိစ္စကိုပါထည့်သွင်းပြောကြားသွားခဲ့တာပါ
We urged the government, the existing government, to complete the process and to release all political prisoners. Indeed, one of the great legacies of this government is the work that is
done. ရှိ ဆိုရ အနေ နဲ့ သူတို့ ဆောင်ရွက် နေ တဲ့ ပြုပြင် ပြောင်း လဲ ရေး လုပ်ငန်း စဉ် ပြီး ပြည့် စုံ အောင် လုပ် ဆောင် တဲ့ အနေ နဲ့ နိုင်ငံ ရေး အကျဉ်းသား တွေ အားလုံး ကို လွှတ် ပေး ဖို့ ကျွန်တော်တို့ တိုက်တွန်း ပါတယ် တကယ် တော့ လက်ရှိ အစိုးရ ရဲ့ ကြံ့ ရင့် မဲ့ တမိုင်း အမွေအနှစ် တွေ နဲ့ က တစ်ခု က တော့ပြုပြင်ပြောင်းလဲမှုကြဲကြဲပြန့်ပြန့်လှုပ်ဆောင်ခြင်းပဲဖြစ်ပါတယ်အထူးသဖြင့်နိုင်ငံရေးအကျဉ်းသားအလုံးကိုပြန်လှုပ်ပေးရေးပါဝင်ပါတယ်အစိုးရတဲ့ကိုအာဏာလွှဲပေးတဲ့အခါမှာနိုင်ငံရေးအကျဉ်းသားအလုံးလှုပ်ပေးပြီးသားဖြစ်မယ်ဆိုရင်လက်ရှိအစိုးရရဲ့တမိုင်းအမွေအနှစ်ဟာပြီးပြည့်စုံသွားမှာဖြစ်ပါတယ်အစိုးရတဲ့တက်လာတဲ့အခါမှာနိုင်ငံရေးယုံကြည်ချက်ကြောင့်အချင်းကျခံထားရသူတွေတယောက်မှမကြံဖို့အတွက်နိုင်ငံရေးအကျဉ်းသားတွေအလုံးကိုပြန်လှုပ်ပေးတင်ပါတယ်
ဦးမင်းလွင်ဦးဟာ AHRC အာရှလူအခွင့်အရေးကော်မရှင်ကရှေ့နေတူပါသူကမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေအများပြားကြံရှိနေသေးတယ်ဆိုတာကိုထောက်ပြပြောဆိုပါတယ
်ကျွန်တော်တို့ဒီလောက်ကတော့နော်ဟိုသမရရေးဥပဒေပြင်ရဲ့လက်ထက်မှာလူငင်းချမ်းသာခွင့်70ကျင်းလောက်ပြီးတယ်70ကျင်းလောက်ပြီးပြီမဲ့နိုင်ငံရေးသမားတွေအကုန်မပါပါဘူးပေါ့နော်အဲ့ဒီတော့ငါကြံခဲ့တဲ့လူတွေထဲမှာ အထူးသဖြင့်ဆိုလို့ရှင်ဘုံမူဝင်းနိုင်ကျော်တို့ဘိုးကြီးနေလင်းတွေးတို့နော်အဲအဲ့ဒါတွေအစားပေါ့ဗျာကြံနေကြတယ်နောက်ပြီးတော့တခါကျွန်တော်တို့ကိုထင်ကျော်ကြံနေတယ်ကျွန်တော်တို့ဒီနောင်လာတို့နော်ဘိုးတို့နေမျိုးကိုနေမျိုးစဉ်တို့ဒါရီကတော့ကျွန်တော်တို့ထင်ရှားတဲ့နိုင်ငံရေးသမားတွေအဖြစ်ကျင်းအောင်နေမှာဆက်လက်ကြံနေတာရှိတယ်။ဟိုလေဗရောင်းတောင်ကိစ္စကစောင်းသားတွေနဲ့ပတ်သက်လို့ပြောမယ်ဆိုလို့ရှိရင်အကုန်လုံးတော့လှုပ်ပေးရမယ့်သဘောမျိုးရှိတယ်။ဒါပေမဲ့လည်းခုချိန်ဒီကိုချိန်ဆွဲထားပြီးတော့အမှုလည်းမစစ်ဖြစ်စောင်းသားတွေလည်းဒုက္ခရောက်ကျမရည်ရည်လည်းကစီကောက်ဖြစ်ဆိုတော့လည်းမျိုးဖြစ်နေတဲ့ဥစ္စာတွေကတော့မကောင်းဘူးပေါ့ဗျာ။နောက်ပိုင်းမှာပုံမှန်တွေတောင်တစ်မျိုးပြီးတစ်မျိုးတို့ပြီးတော့ចောင်းသားတွေပေါ်ဆွဲဆိုလာတဲ့ဥစ္စာကဒီဆိုရရဲ့သဘောထားကအမှန်ရောចောင်းသားတွေနိုင်ငံရေးအကျဉ်းသားတွေပေါ်မှာရှင်းရှင်းလင်းလင်းရှိရလားဆိုတော့မေးစရာဖြစ်တဲ့မိခွန်းတပုတ်လူဖြစ်နေတာပေါ့ကိုယ်စုံမလိုက
်တကယ်တော့ကုလသမဂ္ဂပြည်ညင်စာရန်အရာမိမိယုံကြည်ချက်ကိုဖော်ထုတ်ပြသမှုကြောင့်ဖန်ဆီးခံထားရသူအားလုံးကိုသူတို့အနေနဲ့နိုင်ငံရေးအကျဉ်းသားလို့သတ်မှတ်ကြောင်းဦးမင်းလင်ဦးကဆက်ပြောပါတယ်
ကျွန်တော်တို့ကဗျာဒီကုလသမဂ္ဂပြည်ညင်စာရမအပါတဲ့အချက်ဒီရပြောရမယ်ဆိုလို့ရှိရင်တော့မိမိရဲ့ယုံကြည်ချက်မိမိရဲ့ထင်မြင်ယူဆချက်ကိုလွတ်လွတ်လပ်လပ်ထုတ်ဖော်ပြောဆိုတဲ့ကိစ္စရပ်ဒီကိုကန့်သတ်ပြီးတော့ဖန်ဆီးခံတာအချင်းဟာလူ့ခွင့်ရေးချုပ်ပေါက်ခြင်းဖြစ်တယ်လို့ကျွန်တော်မြင်တယ်။အဲ့တော့အဲ့ဒီလိုမျိုးဖန်ဆီးခံနေရတဲ့သူတွေကိုလည်းကျွန်တော်တို့ကနိုင်ငံရေးအကျဉ်းသမားအဖြစ်ကျွန်တော်တို့ကတော့သတ်မှတ်တယ်ဒါတော့ကျွန်တော်တို့သတ်မှတ်တာပေါ့လေထိုနည်းတူတော့ပဲဒီအင်တာနက်မှာစာရေးတာပဲဖြစ်ဖြစ်ပုံငိုဖြန့်ဝေတာပဲဖြစ်ဖြစ်ပေါ့နော
်တက်မှတ်တော့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းကိုတရားထားတဲ့ဓာတ်ပုံကိုအင်တာနက်အွန်လိုင်းမှာဖြန့်ချိမှုနဲ့ဖန်ဆီးပြီးထောင်ဒဏ်6လအပြစ်ပေးခံထားရတဲ့ချစ်သမီးခေါ်ချောစန်နီထွန်းနဲ့ဆက်သွယ်ရေးပုံမှ66နဲ့တရားဆွဲဆိုခံထားရတဲ့ပက်ထရစ်ခွန်ကြာလီတို့လည်းပါဝင်တယ်လို့ဆိုပါတယ်ပညာရေးဥပဒေပြုပြင်ပြောင်းလဲဖို့အတွက်တောင်းဆိုဆန္ဒပြခဲ့ကြတဲ့ចောင်းသားကောင်းဆောင်တွေဖြစ်ကြတဲ့မဖြစ်ဖြစ်အောင်နဲ့ကိုမင်းသွေးတစ်တို့အပါအဝင်ចောင်းသားကောင်းဆောင်တွေနဲ့တခြားတက်ကြွလှူရှာသူအများအပြားလဲဖမ်းဆီးထိန်သိမ်းခံထားကြရဆဲဖြစ်ပါတယ်။ AAPPB နိုင်ငံရေးအကျဉ်းသားများကွန်ရက်စောင့်ချော်ရေးအဖွဲ့မြန်မာနိုင်ငံကနောက်ဆုံးထုတ်ပြန်တဲ့စာရင်းအရာလဲမြန်မာနိုင်ငံထဲမှာနိုင်ငံရေးအကျဉ်းသား128ဦးကြန့်ရှိနေသေးပြီးနိုင်ငံရေးအမှုရင်ဆိုင်နေရသူ489ဦးရှိတယ်လို့ဆိုပါတယ်။အဲ့ဒီအထက်မှာနိုဝင်ဘာလ10ရက်နေ့ကကျင်းပခဲ့တဲ့အထူးရွေးကောက်ပွဲနောက်ပိုင်းဖမ်းဆီးခံခဲ့ရသူ23ယောက်လည်းပါဝင်ပါတယ်။ HRW လူ့အခွင့်အရေးစောင့်ကြည့်အဖွဲ့ကလည်းမြန်မာအစိုးရအနေနဲ့နိုင်ငံရေးနဲ့ဆက်နွယ်ပြီးဖမ်းဆီးထိန်းသိမ်းထားတဲ့ရာနဲ့ချီတဲ့အကျဉ်းသားတွေအပေါ်တင်ထားတဲ့စွဲချက်တွေအားလုံးကိုပြန်လည်ရုပ်သိမ်းပေးပြီးဖမ်းဆီးခံထားရသူတွေကိုချွင်းချက်မရှိပြန်လွတ်ပေးဖို့ဇန်နဝါရီလ10ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်။သမရဦးသိန်းစိန်အနေနဲ့လွန်ခဲ့တဲ့3နှစ်တုန်းကပေးခဲ့တဲ့ကတိကိုအကောင့်ထည့်ဖော်ပြီးနိုင်ငံရေးအကျဉ်းသားတွေအားလုံးကိုပြန်လွတ်ပေးဖို့အတွက် HRW ကတောင်းဆိုကြောင်းကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်းပြောပြသွားခဲ့တာဖြစ်ပါတယ်။ခုဆက်လက်ပြီးတော့တိုင်းဒေသကြီးပြည်နယ်အစိုးရတွေကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဦးဆောင်မယ်လို့ NLD ပါတီကပြောဆိုထားပြီးရခိုင်ပြည်နယ်စစ်တွေမြို့မှာမြို့မိမြို့ဖတွေလူမှုရေးအဖွဲ့အစည်းတွေနဲ့ရွေးကောက်ခံ NLD ကိုယ်စားလှယ်တွေရှေ့လာမဲ့နိုင်ငံရေးအခွင့်အရေးနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတဲ့အကြောင်းကိုလည်းပြောပြပါမယ်။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်တွင်းမှာအများစုအနိုင်ရထားတဲ့ရခိုင်အမျိုးသားပါတီဘက်ကလည်းပြည်နယ်အစိုးရနဲ့လွှတ်တော်မှာအင်အားကြီးအာဏာသိမ်းပါတီ NLD ပါတီကဦးဆောင်မှုရယူရင်ဘယ်လိုပုံစံမျိုးနဲ့ပူးပေါင်းဆောင်ရွက်မလဲဆိုတာကိုဆွေးနွေးကြဖို့ပြင်ဆင်နေပါတယ်။မတ်တငီထိုက်ကစုစည်းတင်ပြထားပါတယ်ခင်ဗျာ။
အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတနိုင်ငံလုံးမှာအမတ်နေရာအများစုအနိုင်ရထားတယ်ဆိုပေမဲ့ရခိုင်ပြည်နယ်ထဲမှာတော့အနည်းစုပဲအနိုင်ရခဲ့တာဖြစ်ပါတယ်။ဒါပေမဲ့ပြည်ထောင်စုအစိုးရဖွဲ့စည်းမဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရတွေကိုလည်းဦးဆောင်ဖွဲ့စည်းမယ်လို့တရားဝင်ထုတ်ဖော်ပြောဆိုထားပြီးဖြစ်တဲ့အကြောင်းရခိုင်ပြည်နယ်ဂွားမြို့နယ်ရဲ့ရွေးကောက်ခံပြည်နယ်လွှတ်တော်အမတ်ဦးညီပူကပြောပါတယ
်။နောက်ရှိရပြောရေးဆိုခွင့်ရှိတဲ့ဒေါ်နန်းခင်သေးမြင့်နဲ့နောက်ဆုံးပြောရတာရှိပါတယ်။အဲဒါတိုင်းနဲ့ပြည်နယ်တွေကကျွန်တော်တို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါပဲ။အစိုးရကိုဥဆောင်ပြီးတော့ဖွဲ့စည်းသွားမယ်။အဲဒီအစိုးရကိုဥဆောင်မဲ့ပုဂ္ဂိုလ်ဟာလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါပဲဖြစ်မယ်ဆိုတာပြောထားပါတယ
်။လွှတ်တော်တစ်တွေခေါ်ယူဖို့နှီးကလာချင်းအစိုးရတဲ့ဖွဲ့စည်းဖို့တစတစနှီးကလာချင်းမှာပဲ။ရခိုင်ပြည်နယ်ထဲကရွေးကောက်ခံ NLD ကိုယ်စားလှယ်တွေနဲ့ဒါဇင်နဲ့ချီတဲ့စစ်တွေမြို့ကန်တချို့လည်းမကြခင်ကတွဲဆောင်ခဲ့ကြပြီး NLD ပါတီရဲ့ရည်တည်ချက်ကိုဆွေးနွေးခဲ့ကြတယ်လို့ဦးညီပူကပြောပါတယ
်လူမှုရေးအဖွဲ့အစည်းတွေပါတယ်ရက်ပွဲအဖွဲ့အစည်းတွေရက်ကကပုဂ္ဂိုလ်တွေနိုင်ငံရေးပါတီတော်တော်စုံစုံလင်လင်ပါပါတယ် အခုကျွန်တော်တို့တွေ့တဲ့နေရာမှာတော့တိတ်ပြီးတော့စိုးရိမ်နဲ့အနေထားပြောတာတိတ်မတွေ့ပါဘူးကျွန်တော်တို့တာဝန်ယူခဲ့လို့ရှိရင်ကျွန်တော်တို့နဲ့ပူးပေါင်းပြီးတော့ဆောင်ရွက်မယ့်အနေထားတွေပြောတယ်ဒါတို့တက်နိုင်များအကြံဉာဏ်တွေအကူအညီတွေပေးဖို့ကိုပြောပါတယ်ကျွန်တော်တို့ကိုဆက်လုပ်ဖို့ကိုအားလုံးကဝမ်းပြီးတော့အားပေးကြပါတယ
်ရခိုင်ပြည်နယ်ရဲ့လွတ်တော်အမတ်နေရာအများစုကိုအနိုင်ရထားပြီးပြည်နယ်အစိုးရကိုဥဆောင်နိုင်ဖို့မျှော်လင့်ထားတဲ့ရခိုင်အမျိုးသားပါတီဘက်ကတော့တကယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဘက်ကပြည်နယ်အစိုးရကိုဥဆောင်လာရင်ဘလို့မူဝါဒမျိုးနဲ့ပူးပေါင်းဆောင်ရွက်မလဲဆိုတာကိုစီဝေးဆုံးဖြတ်ဖို့ပြင်ဆင်နေပါတယ်ရခိုင်အမျိုးသားပါတီရဲ့ပြောခွင့်ရဥခိုင်ပြည်စိုးကပါတီရဲ့သဘောထားကိုအခုလိုပြောပါတယ်
ကျွန်တော်တို့ပါတီရဲ့စည်းဝေးမှာ NLD ကကမ်းလှမ်းလာလို့ရှိရင်ကျွန်တော်တို့ပါတီကဆွေးနွေးမယ်ဆိုပြီးတော့ကျွန်တော်တို့ပါတီက63ယောက်ကိုကျွန်တော်တို့ကအဆင့်တန်းရွေးချယ်ထားပါတယ်။ဒါပေမဲ့ NLD ကကျွန်တော်တို့ပါတီနဲ့မဆွေးနွေးဘဲနဲ့ရခိုင်ပြည်နယ်မှာသူတို့စိတ်ချင်ရာကိုလုပ်မယ်။သူတို့ဝန်ကြီးချုပ်တွေလုပ်မယ်ဟိုအားလုပ်မယ်ဒီအားလုပ်မယ်ဆိုပြီးတော့လိုင်းချတဲ့ဟာကိုစစ်တေမျိုးမှာရှိတဲ့တျှော့ပုံကော်တွေနဲ့ဆွေးနွေးတဲ့အပေါ်မှာတို့ခါကျွန်တော်တို့ကတော့ဘာမှမပြောလို့ဘူး။သို့တော့အဲ့လိုလုံးမဲ့ဆိုလို့ရှိရင်တို့ခါကျွန်တော်တို့အနေနဲ့ကတော့ပူပေါင်းဆောင်ရွက်မှုလုံးမဲ့မလုံးမဲ့ဆိုတာကိုတို့ခါကျွန်တော်တို့ဒီလအတွင်းမှာအစည်းအဝေးရှိတယ်။အဲ့အစည်းအဝေးမှာပဲကျွန်တော်တို့ဆုံးဖြတ်မှာပါ။ကျွန်တော်တို့ကတော့ခါဘာသာရေးပြဿနာလူမှုရေးပြဿနာကိုဒီလောက်မစဉ်းစားပါဘူး။ကျွန်တော်တို့ကဒန်းလူရင်းနဲ့ကိုယ်ပိုင်ကြားထမ်းခွင့်ရှိတဲ့ဖက်ဒရယ်ပြည်ထောင်စုကဆောင်တဲ့အပိုင်းကိုပဲကျွန်တော်တို့တသိမ်းမမသွားနေတဲ့ပါတီတွေပါလေ။
ရခိုင်ပြည်နယ်ရင်းမှာအများစုအနိုင်ရရခိုင်မျိုးသားပါတီကရခိုင်ပြည်နယ်အစိုးရဖွဲ့စည်းရေးအပါအဝင်အကူအပြောင်းကာလအတွက်တနိုင်ငံလုံးအများစုအနိုင်ရအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီနဲ့ဆွေးနွေးညှိနှိုင်းနိုင်ဖို့အတွက်ကိုယ်စားလှယ်တွေရွေးချယ်ထားတာပါဒါပေမဲ့လွှတ်တော်အစ်တွေခေါ်ယူရမယ့်အချိန်အစိုးရအစ်ဖွဲ့စည်းဖို့နှီးကပ်လာချိန်ထိနှစ်ဖက်ဆွေးနွေးမှုတွေကတော့ထွက်ပေါ်မလာသေးပါဘူးရှင်
မတ်တင်ကြီးထိုက်တင်ပြခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ကချင်အမျိုးသမီးတွေပေါ်မြန်မာစစ်တပ်ကအကြမ်းဖက်မှုကျူးလွန်နေတာတွေကိုဒေါံဆန်းစုကြည်ဦးဆောင်မဲ့ NLD အစိုးရအသစ်တက်လာချိန်မှာစုံစမ်းဖော်ထုတ်ပြီးတရားမျှတမှုရှိအောင်ဆောင်ရွက်ပေးဖို့ကချင်အမျိုးသမီးစည်းရုံးကတိုက်တွန်းပြောဆိုလိုက်တဲ့သတင်းကိုလည်းကြားရပါမယ်။လွန်ခဲ့တဲ့နှစ်ကျော်ကကချင်ဆီယာမ2ဦးကိုအာရမပြုတပ်ဖြတ်ခံရတဲ့အမှုအပါအဝင်ကချင်အမျိုးသမီးတွေပေါ်အကြမ်းဖက်တပ်ဖြတ်မှုတွေကိုမြန်မာစစ်တပ်ကကျူးလွန်နေကြောင်းဆွဆွဲချက်တင်တဲ့အတူဒါတွေကိုအာဏာပိုင်တွေဘက်ကစနစ်ကျဖုံးကွယ်ထားတဲ့အကြောင်းတွေကိုစုံစမ်းဖော်ထုတ်ထားတဲ့အစီရင်ခံစာကိုထိုင်းနိုင်ငံအခြေစိုက်ကချင်အမျိုးသမီးများအစည်းအရုံး KWAT နဲ့ဥပဒေအထောက်အကူပြုကွန်ရက် LAN တို့ကဒီကနေ့မှထုတ်ပြန်လိုက်ပါတယ်။အပြည့်အစုံကိုမတ်အင်ဂျင်နိုင်ကတင်ပြမှာပါ။
တရားမှုရှာဖို့နှောင့်နှေးခြင်းမှာတရားမှုကိုငင်းပယ်ခြင်းပါဆိုတဲ့ခေါင်းစဉ်နဲ့အစဉ်ခံစားရဲမှာတော့ရှမ်းပြည်မြောက်ပိုင်းကောင်းခါကျေးရွာမှာလွန်ခဲ့တဲ့တစ်နှစ်ကကချင်စေနဝန်တန်းဆီယမ2ဦးအဓမ္မပြုကျင့်တပ်ဖြတ်ခံရမှုမှာအခုချိန်ထိကျူးလွန်သူတွေကိုတာဝန်ရှိသူအာဏာပိုင်တွေဘက်ကစုံစမ်းစစ်ဆေးဖော်ထုတ်ပြီးတော့အရေးယူနိုင်ခြင်းမရှိတာကိုထောက်ပြထားတယ်လို့ဒီအမှုနဲ့ပတ်သက်ပြီးမြန်မာစစ်တပ်ကပါဝင်နေကြောင်းဆွဆွဲချက်တွေနဲ့အတူအစိုးရဘက်ကစနစ်တကျဖုံးကွယ်ထားတာကိုအဓိကဖော်ထုတ်တင်ပြထားပါတယ်။ဒါအပြင်ဒီအမှုဟာစစ်ရာဇဝတ်မှုမြောက်တယ်လို့မြင်ကြောင်းKWAT ရဲ့တွဲဖက်အတူရေမှုစိုင်းစင်က VOA ကိုပြောပါတယ်
။ဒါဆိုမျိုးစီရဆုံးအခြေအနေလို့ကျွန်တော်မြင်တယ်။အဓိကဘာလို့ဆိုတော့ဒီလိုနိုင်ငံတကာဥပဒေနဲ့ချိုးဖောက်ရရောက်နေပါဆိုတော့အဓိကအမျိုးသမီးဒီဆီမနဲ့ဦးကိုသူကတတ်ဖြတ်တယ်။မတတ်ဖြတ်ချင်ပါတော့နှိမ့်ဆက်တာရှိတယ်။ပြီးရင်ဆိုမတိန်ချင်တာပေါ့နော်ဒီလိုအမှုသုံးခုကိုသူချိုးဖောက်ထားတာရှိတယ်။ဒီလိုဆီမတယောက်၄ယောက်ကိစ္စကအဆုံးဆုံးဖြစ်တယ်ဒီလိုရှင်တောင်းနောက်တမတော်လည်းခုလောက်ပိုင်းခွင့်နေသူတို့ရဲ့ဟိုတမ်းပြန်သူတို့ကြားဆွဆူမရတာလေဒီကဟိုလုံးဝ impunity ပြီးထားတဲ့ပုံမှာ445ဆိုတဲ့ဒီဖွဲ့စည်းပုံရှိနေကိစ္စနဲ့ရှိနေတဲ့ညကလောက်ပလုံးခုစစ်တေဆက်ဖြစ်နေတဲ့ကိစ္စတိုင်းတိုင်းနဲ့မျက်လို့ဖြစ်နေတဲ့ညကလောက်ပလုံးကဒါကဘယ်လိုမှကျွန်တော်ယုံကြည်လို့မရတဲ့ကိစ္စဖြစ်တယ
်အစီရင်ခံစာမှာတော့ကောင်းခါချေးရွာအမှုမှာရဲတပ်ဖွဲ့ရဲ့စုံစမ်းမှုတွေကိုအဲ့ဒီရွာမှာတက်ဆွဲခဲ့တဲ့မြန်မာစစ်တပ်စစ်ကြောင်းမှုနဲ့အထက်အရာရှိတွေကတားဆီးနှောက်ယှက်ခဲ့ကြောင်းမျက်မြင်သက်သေတွေရဲ့ထပ်ဆူချက်တွေကိုကိုးကားပေါ်ပြထားပါတယ်။ဒါနဲ့ပတ်သက်လို့စိုင်းစင်ကအခုလိုရှင်းပြပါဗျ။ဟ
ိုမြန်မာစစ်တပ်ကနေဒီမှာ ကျောင်းအတိအမင်းတို့ပြောလို့ရတယ်လို့ကျွန်တော်ကနီးလာတယ်ပေါ့နော်။ဘာလို့ဆိုတော့တို့ရဲ့တတိခံစစ်စီကိုဖျောက်ဖျက်တဲ့ကိစ္စတွေပါလာတယ်။အဲဆိုတော့ဒါကစိုးရိမ်စစ်ကော်မရှင်ဒီကိစ္စစိုးရိမ်စစ်ကော်မရှင်နဲ့အတူတူကျွန်တော်တို့ပချင်းလေးသမီးစီယုံနေပြီးလို့ရှိရင်ဒီလီဂယ်အိတ်နက်ဝတ်ကနေရနေဒီမှာဒါကိုပြန်မှပူပေါင်းလုပ်ဆောင်လာတဲ့အချိန်မှာတတော်များများဖြစ်ရတာဒါကမြန်မာစစ်တပ်ကနေဒီမှာကျွလွန်နိုင်တယ်ဆိုတဲ့ကိစ္စကိုကျွန်တော်တို့တွေ့လာရတယ်
ကချင်နှစ်ချင်းခရီးရန်အတင်းချုပ် KBC ကဥဆောင်ဖွဲ့စည်းခဲ့တဲ့ကချင်ဆီယမနှစ်ဦးအဓမ္မပြုကျင့်တက်ဖြတ်ခံရတဲ့ဖြစ်ရပ်အတွက်အမှုမှန်ဖော်ထုတ်ရေးကော်မတီကနေဒီအမှုကိုလွတ်လပ်စွာစစ်ဆေးဆောင်ရွက်ခွင့်ပြုဖို့တမရဦးသိန်းစိန်စီကိုစာနဲ့ရေးသားတောင်းခံခဲ့ပေမဲ့တမရဘက်ကနေတစုံတရာအကြောင်းပြန်ကြားခြင်းမရှိခဲ့ဘူးလို့အစိုးရခန်းစာကဆိုပါတယ်။ဒါကြောင့်ဒီအမှုမှာအစိုးရဘက်ကစစ်တပ်ရဲ့ကျူးလွန်မှုကိုအကာအကွယ်ပေးနေတာထင်ရှားတယ်လို့လည်းဆိုင်းစင်ကပြောပါတယ်။လက်ရှိမြန်မာနိုင်ငံရဲ့အခြေအနေအရအာဏာလွှဲပြောင်းရေးချောမွေ့စေဖို့ဒေါန်ဆန်းစုကြည်အနေနဲ့စစ်ကောင်းဆောင်တွေနဲ့ပူးပေါင်းဆောင်ရွက်နေတာကိုနားလည်ပေမဲ့အနာဂတ်မှာစစ်တပ်ရဲ့ရာဇဝတ်ကျူးလွန်မှုတွေကိုတရားဥပဒေအရအရေးယူဆောင်ရွက်ပေးဖို့နဲ့ပြစ်ဒဏ်ကင်းလွတ်ခွင့်ပေးတာကိုလည်းအဆုံးသတ်ပေးဖို့ကချင်အမျိုးသမီးအစည်းအရုံးအနေနဲ့တိုက်တွန်းကြောင်းဆိုင်းစင်ကပြောပါတယ်
။ဒေါန်ဆန်းစုကြည်နဲ့စစ်တပ်ကောင်းဆောင်တွေဖိစ်လုပ်သွားတဲ့ဟာလေဥပဒေပုံမှန်တစ်ခုတစ်ခုလူမျိုးချင်းအဖွဲ့ဖွဲ့စည်းပုံမှန်445ပြဋ္ဌာန်းထားတော့လည်းအခုဒီတစ်ခုတစ်စင်းတစ်စင်းလေးစစ်သားတွေကိုပြန်တံပြန်ကြီးလို့များတဲ့ဟာလေတမတော်ကိုအကကွယ်ပေးထားတဲ့ဥပဒေတွေတစ်ခုတစ်ခုထုတ်ပြန်လာတယ်ဆိုတော့ဒီလိုမျိုးအမှုမပေါ်အောင်အများကြီးဖုံးကွယ်ထားနိုင်မှုရှိတဲ့ကိစ္စတွေကဖြစ်နေတော့ကျမတို့ကတောင်ဆန်းစုကြည်ရဲ့နေနဲ့လည်းဒါကိုမမမမြက်တီးပြီးပြည်သူဘက်ကလည်းမမမပြည်သူတွေကအများနဲ့တူတော့မှရှိခဲ့တာပါအဲကြောင့်အခုကချင်ပြည်မှာဆိုလက်မဲအများဆုံးကတူရတာဒါပေမဲ့ကျမတို့ဒီမိုကရေစီနိုင်ငံဖြစ်တဲ့အတွက်အထိုက်လို့တော့ကျမတို့နောက်ပိုင်းမှာဒီစစ်အုပ်ချုပ်ရေးကိုပြန်သွားဖို့ဆိုရင်ကြောင်းပြန်ပြန်ပြည့်ဖို့ဆိုလို့ရှိရင်တောင်ဆန်းစုကြည်ကဒါကိုမဖော်ဆောင်ပေးနိုင်ဘူးဆိုရင်နောက်တစ်ခါတမတတန်းမှာ NLD ကတော့ဒါမျိုးလွင့်စရာလည်းတော့မရှိတော့လို့မြင်တာပဲ
မြန်မာစစ်တပ်ကပါဝင်ပတ်သက်နေတဲ့ကချင်အမျိုးသမီးတွေအပေါ်အကြမ်းဖက်မှုတွေအတွက်တရားမျှတမှုရဖို့တပ်ဆိုင်ရာမိသားစုဝင်တွေဘက်ကလိုလားနေကြောင်းလဲဆိုင်းစင်ကဆိုပါတယ်။ကချင်ဆီယမနှစ်ဦးအဓမ္မပြုကျင့်တပ်ဖြတ်ခံရတဲ့တနှစ်ပြည့်စူတောင်းပွဲအခမ်းအနားကိုကချင်နှစ်ချင်းအသင်းတော်ကဥဆောင်ပြီးရန်ကုန်မြို့မှာဒီကနေ့ကျင်းပမှာဖြစ်ပါတယ်ရှင်။
မင်းဂျင်နိုင်ပြပြခဲ့တာဖြစ်ပါတယ်ခုဆက်လက်ပြီးတော့မာတင်လူသားကင်းနေနဲ့ပတ်သက်တဲ့အကြောင်းကိုလည်းနားဆင်ရဖို့ရှိပါတယ်ဒီကနေ့ဟာအမေရိကန်ပြောင်စုမှာတော့တနင်္လာနေ့ပဲရှိပါသေးတယ်ဇန်နဝါရီလရဲ့တတိယပတ်မှာကြာရောက်တဲ့တနင်္လာနေ့ဟာကွယ်လွန်သူပြည်သူ့အခွင့်အရေးလှုပ်ရှားမှုခေါင်းဆောင်ကြီးဒေါက်တာမာတင်လူသားကင်းကိုဂုဏ်ပြုတဲ့အနေနဲ့သူ့ရဲ့မွေးနေ့ကိုရည်စူးပြီး1983ခုနှစ်ကထိုစဉ်ကသမ္မတရော်နယ်ရေဂန်ကနိုင်ငံတော်အားလိုက်ရဖြစ်သတ်မှတ်ပေးခဲ့တာဖြစ်ပါတယ်1964ခုနှစ်ကနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံခဲ့ရတဲ့ဒေါက်တာကင်းဟာ1968ခုနှစ်တင်နက်စီပြည်နယ်မန်ဖစ်မြို့မှာလုံခြံခံခဲ့ရတာဖြစ်ပါတယ်။အမေရိကန်ပြည်အောင်စုမှာအသားအရံခွဲခြားမှုပပျောက်ရေးအတွက်အကြမ်းမဖက်တဲ့လှုပ်ရှားမှုဖြစ်တိုက်ပွဲဝင်ခဲ့တဲ့ဒေါက်တာကင်းရဲ့အကြောင်းသတင်းတောက်ခရစ်ဆိုင်မွန်ရဲ့သတင်းကိုကိုကျော်သိန်းကပြောပြအောင်မယ်
။ဘုန်းတော်ကြီးမာတင်လူသာကင်းရဲ့အကြမ်းမဖက်လှုပ်ရှားမှုကအိန္ဒိယခေါင်းဆောင်ရင်မဟာတမဂန္ဒီရဲ့တင်ကြားမှုတွေကနေရလာတာပါ။နိုင်ငံတော်ပိုင်းတစ်လျှောက်ဘဲလိုက်ခွဲခြားမှုကိုကင်းကမိမောင်းထုတ်ပြခဲ့ပါတယ်။
Mississippi is a state that has consistently
လူမျိုးရေးခွဲခြားမှုပျောက်သွားစေမဲ့ဘလို့လှုပ်ရှားမှုကိုမဆို Mississippi ပြည်နယ်ကတောက်လျှောက်အန်တုခဲ့ပါတယ
်ဂျမဖက်လှုပ်ရှားမှုကိုအလဘမပြည်နယ်ဘာမင်ဂမ်လူမျိုးမှာစံသက်ခံခဲ့ရပါတယ်ဝီလျံဘဲကမျိုးရဲ့လက်ရှိမျိုးတော်မှာ
During that period of time you had people who were being murdered homes
အကာလာအတွင်းလူတွေအသက်ခံရတာအိမ်တွေဖျားကြောင်းတွေဘုံခွဲခံရတွေရှိခဲ့ပြီးတော့ရုံမှာဆွေးရွာမှုကအနိုင်ရသွားတော့မယ်လို့ခံစားခဲ့ကြရပါတယ
်မဲပေးပိုင်ခွင့်တွေအလဘမပြည်နယ်ဆယ်မာမြို့မှာ1965ခုနှစ်ချီတက်တောင်းဆိုပွဲဟာသွေးဆုံသောတနင်္ဂနွေနေ့ဖြစ်သမိုင်းမှာမှတ်တမ်းဝင်ထားပါတယ်အောက်လူတော်မတ်ဂျွန်လူးဝစ်ဆာချီတက်ပွဲကိုဦးဆောင်ခဲ့သူပ
ါ They came toward us beating us with knife sticks
ကျွန်တော်တို့ကိုနံမတုတ်တွေနဲ့ရိုက်မြင်းတွေနဲ့တိုက်ပြီးမျက်ရည်ရုံပုံတွေခွဲပါတယ်ဒီနယ်ရဲတပ်ဖွဲ့ဝင်တယောက်ကကျွန်တော်ကောင်းကိုနမတုံးနဲ့ရိုက်တယ်။တရားပေါ်မှာကျွန်တော်ဦးကောင်းဒဏ်ရာရပြီးတေတော့မယ်လို့တော့ထင်ခဲ့တာ
။1963ခုနှစ်ဩဂုတ်လရောက်တော့ဝါရှင်တန်မြို့တော်မှာအာဖရိကန်နယ်ပွားအမေရိကန်နိုင်ငံသားတွေနဲ့လူပြူတွေထောင်ပေါင်းများစွာစုပြီးချီတက်ဆန္ဒပြကြပါတယ်။ပွဲကငြင်းငြင်းချမ်းချမ်းနဲ့အဖမ်းဆီးလည်းမရှိခဲ့ပါဘူး။အကြမ်းဖက်လှုပ်ရှားမှုကိုအမေရိကန်ရဲ့ဒုတိယပြည်တွင်းစစ်အဖြစ်ခေါင်းဆောင်တချို့ကပြောပါတယ်။အကြမ်းဖက်လှုပ်ရှားမှုကအမေရိကန်တို့ရဲ့နှလုံးသားဖို့ကိုအရာယူနိုင်ခဲ့တယ်လို့ဆိုကြပါတယ်။အတားအဆီးတွေရှိပေမဲ့လည်းအကြမ်းဖက်လှုပ်ရှားမှုကနေအမေရိကန်နိုင်ငံသားအားလုံးအတွက်ဒဏ်ထူအခွင့်အရေးနဲ့လွတ်လပ်ခွင့်ဆိုင်ရာရေရှည်ခိုင်မာတဲ့ရလဒ်တွေထွက်စေခဲ့တယ်လို့ တမိုင်းပညာရှင်တွေကပြောကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာခုဆိုရင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီအင်္ဂါနေ့မနက်ခင်း VOA မြန်မာပိုင်းအစီအစဉ်တွေကို line meter 32 40 50နဲ့ line lab meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်အခုဒုတိယပိုင်းနာယူဝတ်မှာနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေထဲမှာဆိုရင်တော့
နိုင်ငံတိုင်းနိုင်ငံတွေကတော့ပညာရေးကအနည်းအသီးသာအခရာဆိုပြီးတော့လုပ်နေကြတယ်ဒီမှာကျွန်တော်တို့လေ့လာပြီးဒီလောက်ကတကယ်ကိုကျောင်းသားတွေအပေါ်မှာပဲအားရပြီးတော့ new site တွေ့ရတယ်ပေါ့နော်
ဒါကတော့ခုတစ်ပတ်တုတ္တဆောင်လင်အမေရိကန်တခွင်အစည်းအဝေးမှာနိုင်ငံလုံးဆိုင်ရာပညာရေးစနစ်ပြုပြင်ပြောင်းလဲရေးကွန်ရက် NNER ကဒေါက်တာသိန်းလင်ပြောသွားတာပါအပြည့်စုံကိုမကြခင်မှာကြားရပါမယ်ခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာအစည်းအဝေးမှာကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းရေးသားဖော်ပြချက်တွေကိုမူရင်းရေးသားသူရဲ့အာပေါ်အပြက်နားဆင်ကြရမှာဖြစ်ပါတယ်ဦးစံမိုးဝေကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ပထမအောင်ဆုံးတင်ပြပေးချင်တာကတော့ Nikkei Asian Review ဂျာနယ်မှာDavid Steinberg ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံကဟိုက်ဒရိုဂျင်ဘုံးစမ်းသပ်ဖောက်ခွဲလိုက်တာနဲ့ပတ်သက်ပြီးတော့ဇန်နဝါရီလ23ရက်နေ့ကမြန်မာနိုင်ငံသားရေးဝန်ကြီးဌာနကအလွန်စိတ်တော့ကရောက်မိတဲ့အကြောင်းပြောဆိုလိုက်တဲ့ဆိုပြီးတော့အစချီရေးသားထားပါတယ်။မြောက်ကိုရီးယားဆိုရအနေနဲ့နျူကလ িয়ার ဆိုင်ရာလှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူညိုရေးကောင်စီရဲ့ဆုံးဖြတ်ထားချက်တွေအတိုင်းလိုက်နာကျင့်သုံးသင့်တယ်ဆိုပြီးတော့လည်းတိုက်တွန်းလိုက်တဲ့အကြောင်းရေးသားထားပါတယ်။အခုလိုပြစ်တင်ဝေဖန်လိုက်တဲ့ကြီးညာချက်ဟာနိုင်ငံတကာအတွက်တော့အဆန်းတကျမဟုတ်လာပေမဲ့မြန်မာနိုင်ငံရဲ့တမိုင်းစာမျက်နှာမှာတော့အလွန်စိတ်ဝင်စားဖို့ကောင်းတဲ့အရေးပါတဲ့အချက်ဖြစ်တယ်လို့ရေးသားထားပါတယ်။ဒီကိစ္စရပ်တွေထဲမှာတစ်ချိန်မှာအမေရိကန်ရဲ့ကျူးကျော်လာနိုင်တဲ့ဆိုပြီးတော့စိုးရင်ပူပါမှုတွေနဲ့တံပြန်လိုချင်တဲ့စိတ်ရှိတဲ့မြောက်ကိုရီးယားနိုင်ငံရဲ့အတွေးခေါ်ကနေလမ်းခွဲထွက်လိုက်ပြီးတော့အမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးကိုကောင်းအောင်လုပ်မယ်အတူတကွရပ်တည်မယ်တရုတ်နိုင်ငံနဲ့လည်းဆက်ပြီးတော့ချစ်ကြည်စွာလက်တွဲဆောင်ရွက်မယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့ထောက်ပြထားပါတယ်။တချိန်ချိန်မှာအမေရိကန်ပြည်ထောင်စုကကျူးကျော်လာလိမ့်မလားဆိုပြီးတော့စိုးရိမ်နေခဲ့တာဖြစ်တယ်လို့ရေးသားထားပါတယ်။တချိန်ကမြန်မာနိုင်ငံမှာတကူအထွားဆုံးဖြစ်တဲ့စစ်ထောက်လိုင်းရေးဌာနကလည်းဒါကိုပဲကြိမ်ဖန်များစွာထောက်ပြနေခဲ့ပြီးဒီရန်ကိုကာကွယ်နိုင်ဖို့အတွက်မြောက်ကိုရီးယားလိုမျိုးနျူကလ িয়ার လက်နက်ပိုင်ဆိုင်မှုကြိုးပမ်းတဲ့အစ်စ်မျိုးထီရောက်အောင်လှုပ်လာခဲ့တယ်လို့ရေးသားထားပါတယ်။မြန်မာအစိုးရဟာဘလောက်တောင်စိုးရင်သိကြီးမားတယ်ဆိုရင်လူပေါင်း 33,800 ကျော်တေဆုံးခဲ့ရတဲ့ Nugget လေမုန်တိုင်းပေကြုံတွေ့ရတဲ့အချိန်တုန်းကတောင်လာပြီးတော့ဓာတ်ရိုက်ဝင်ရောက်ကူညီပေးဖို့အမေရိကန်ပြည်ထောင်စုဘက်ကကမ်းလှမ်းတာကိုညှင်းပယ်ခဲ့တယ်လို့ထောက်ပြထားပါတယ်။သမ္မတဥဘာမားရဲ့အစိုးရလက်ထက်မှာတော့မြန်မာသမ္မတဦးသိန်းစိန်အစိုးရပေါ်ကျင့်သုံးခဲ့တဲ့နိုင်ငံရေးစီးပွားရေးမူဝါဒအပြောင်းအလဲတွေကမြန်မာအစိုးရရဲ့ပူပင်တောကာတွေကိုရောဘာပျောက်ကွယ်သွားစေခဲ့တယ်လို့ရေးသားထားပါတယ်။အခုတော့မြောက်ကိုရီးယားနိုင်ငံနဲ့ဆက်ဆံဆက်သွယ်လှုပ်ဆောင်နေမှုတွေအပေါ်ကုလသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုရဲ့စိုးရိမ်ပူပန်နေတာတွေကိုမြန်မာနိုင်ငံကကောင်းကောင်းသဘောပေါက်နေပြီဆိုပြီးတော့ရေးသားထားပါတယ်အပြည့်အစုံကို Nikkei Asian Review ဂျာနယ်မှာဖတ်ရှုနိုင်ပါတယ်ခင်ဗျာနောက်ဆက်လက်တင်ပြပေးမှာကတော့ The Electronic Indifidi Online မှာရေးသားထားတဲ့ Rania Khali ရဲ့ဆောင်းပါးဖြစ်ပါတယ်ဣသရေလနိုင်ငံကထုတ်လုပ်တဲ့လက်နက်တွေကမြန်မာနိုင်ငံနဲ့ဘရွန်ဒီနိုင်ငံတွေမှာလူမျိုးတုံးတပ်ဖြတ်နိုင်ဖို့အတွက်အကူအညီပေးနေတယ်လို့ဖြစ်နေပြီးဆိုပြီးတော့ခေါင်းစဉ်တက်ရေးသားထားပါတယ်။တမိုင်းတူကာလအတွင်းမှာဣသရေလရဲ့လက်နက်တွေဟာကမ္ဘာပေါ်မှာဝိုင်းပယ်ခံရတဲ့အစိုးရတွေအတွက်တော့အားထားစရာဖြစ်နေတယ်ဆိုပြီးတော့အစချီရေးသားထားပါတယ်။အခုတော့အဲ့ဒီစီးနဲ့မှာဘရွန်ဒီနဲ့မြန်မာနိုင်ငံတို့ပါပါလာပြီလို့ထောက်ပြထားပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာလအတွင်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ဣသရေလနိုင်ငံကို၄ရက်အလဲပတ်တောရောက်ခဲ့ချိန်မှာကော်ဇော်နီခင်းပြီးတော့ကြိုးဆိုခဲ့သလိုခီးစဉ်အတွင်းမှာဣသရေလရဲ့ရေတပ်အခြေစိုက်စခန်းလေကြောင်းနဲ့အာကာသဆိုင်ရာနည်းပညာဌာနဣသရေလရဲ့အကြီးအမားဆုံးစစ်ဖက်ဆိုင်ရာနည်းပညာဌာနစတာတွေကိုတွားရောက်ပြီးတော့လေပတ်ကြီးချူခဲ့တယ်လို့ဆိုပါတယ်။အဲ့ဒီလိုတွားရောက်လေပတ်ခဲ့ပြီးတော့လပိုင်းကြာမှာဣသရေလနဲ့မြန်မာနိုင်ငံတို့ကြားမှာကုံသွေးရေးသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးခဲ့တယ်လို့ရေးသားထားပါတယ်။ ရေးတက်ကသူရဲ့လေလံတွေ့ရှိချက်အရမြန်မာနိုင်ငံဟာမွတ်စလင်ရိုဟင်ညာတွေအပေါ်မှာနိုင်တော်မင်းထက်ဆက်ဆံနေတာတွေရှိတယ်ဆိုတာကိုဝေဖန်ပစ်တင်နေတာကိုခံရပြီးတော့အဲ့ဒီဖြစ်ရတီမှာအစ္စရေးမှလည်းတာဝန်ရှိနေတယ်ဆိုပြီးတော့ရေးသားထားပါတယ်အပြည့်စုံကို Electronic Intifada Online မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ
ဒါကတော့ဦးစံမိုးဝေရဲ့ကမ္ဘာသတင်းမီဒီယာတွေကမြန်မာအစီအစဉ်ကိုနားဆင်ကြရတာပါခုဆက်လက်ပြီးတော့ American Style Indian သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ဒေါ်လှလတန်းကတင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
ဒီကိမ့်နဲ့ကျင်ပြမယ် idiom အသုံးက
all over but the shouting
ဖြစ်ပါတယ်စာလုံးပေါင်းက e l l all ကအလုံး o v e r over ကကုန်လွန်သွားတာပြီးဆုံးသွားတာကျော်သွားတာ b u t but ကဒါပေမဲ့ t h e the s h o u t i n g shouting ကor hit တာဆိုတော့စကွိုက်ထုံးရဲ့တိုက်ရိုက်ထေပဲကအားလုံးတော့ကြော်လွန်သွားပြီး order ပဲကြံနေတော့တယ်ဆိုတာပါပဲဒီအသုံးကတော့အားကစားပွဲကနေဆင်းသက်လာတာပါအားကစားပြိုင်ပွဲမှာပွဲကမပြီးသေးပေမဲ့လို့လေဘယ်အသင်းကနိုင်မယ်ဆိုတာကိုအပြတ်သိနေပြီးဒါပေမဲ့လို့ပရိသတ်ရဲ့ over time ကတော့ကြံနေသေးတယ်ဆိုတာကိုရည်ညွှန်းတာဖြစ်ပါတယ် idiom အသေးပဲကတော့အပြေပဲလို့ထွက်မလဲဆိုတာကိုတိနှစ်ပြီးတဲ့သဘောကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနဲ့ပတ်သက်လို့ George Crew ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The home team is very strong and has good teamwork so it's all over but the shouting they will win this match
အင်္ဂန်တင်းကသိအားကောင်းပြီးအတင်းသားတွေအချင်းချင်းကြလဲအပေးအယူကကောင်းနေလीဒါကြောင့်ဒီပွဲမှာသူတို့ကနိုင်မှာတည်ကြတာကြိုပြီးတော့အပြေထွက်နေပါပြီဗျာလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် The home team is very strong and has good teamwork so it's all over but the shouting they will win this match
အပြေဘယ်လိုထွက်မယ်ဆိုတာကိုကြိုတင်ပြီးတော့အတိအကျပြောနိုင်ပြီဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
all over but the shouting
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလတန်းစီစဉ်တင်ဆက်ထားတဲ့ American Style Indian သုံးအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုလေ့လာခဲ့ရတာဖြစ်ပါတယ်အခုဆက်လက်ပြီးစီးပွားရေးကဏ္ဍကိုနားဆင်ရပါမယ်ရွေးကောက်ပွဲအနိုင်ရ LND အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအစိုးရလက်ထက်မှာဘလို့စီးပွားရေးမူဝါဒတွေချမှတ်ကျင့်သုံးတင်တယ်လဲဘလို့ policy တွေကိုဦးစားပေးလှုပ်ဆောင်တင်တယ်လဲဆိုတာနဲ့ပတ်သက်လို့ရခင်ဗဟိုဘဏ်ဒုတိယဥက္ကဋ္ဌဦးတန်းလွင်ကိုဆက်သွယ်မေးမြန်းပြီးကိုဇော်ဝင်းလိုင်ကအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြပေးထားပါတယ်
မလူတို့ကရွေးကောက်ပွဲမှာတခဲနဲ့ထောက်ခံမဲ့ပြီးရွေးကောက်တင်မြောင်းလိုက်တဲ့ဒီမိုကရေစီအစိုးရအသစ်မကြခင်ဖွဲ့စည်းတော့မှာဖြစ်ပါတယ်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအသစ်တက်လာတဲ့အခါလက်ရှိအစိုးရလက်ထက်မှာဆောင်ရွက်ခဲ့တဲ့စီးပွားရေးဆိုင်ရာပြည်ပြင်ပြောင်းလဲရေးကိစ္စတွေကိုဘလို့ဆက်လက်အကောင့်ထဲပေါ်သွားမလဲ။ဘလို့မူဝါဒအသစ်တွေကိုချမှတ်လှုပ်ဆောင်သင့်တယ်လဲဆိုတာတွေနဲ့ပတ်သက်လို့မြန်မာစီးပွားရေးပညာရှင်တွေစီးပွားရေးလုပ်ငန်းလုပ်ကိုင်နေသူတွေရဲ့အမြင်သဘောထားတွေကိုဒီစီးပွားရေးကဏ္ဍကနေလှလမ်းမိသလောက်စူးစီးတင်ပြပေးသွားဖို့စီစဉ်ထားပါတယ်။အခုသတင်းပတ်မှာတော့ရခင်ဗဟိုဘဏ်ဒုတိယဥက္ကဋ္ဌဦးတန်းလွင်ရဲ့အမြင်သဘောထားတွေကိုဆက်သွယ်မေးမြန်းကြည့်တဲ့အခါအစိုးရအသည့်အနေနဲ့ဦးစားပေးလှုပ်ဆောင်တဲ့အချက်တွေကိုသူကအခုလိုစပြောပြပါတယ
်။နံပါတ်၁ကတော့ကျွန်တော်တို့ဒီအရေးကြီးဆုံးပေါ့ဗျာ။အရေးကြီးဆုံးဆိုတော့ဒီပြည်နိုင်ငံမှာရောခုနလိုဒီဒါကတော့ဟိုလေးလည်းဟိုဒီ NLD ကလည်းဒါ change ဆိုတဲ့စကားလုံးနဲ့တုံးတာလေ။ကြောင်းလိုက်ကျင်တဲ့စိတ်တလေးရှိတော့ဒါလည်းကောင်းတဲ့ဘက်ကိုပြည့်ပြည့်သွားတာပါ။နော်။အဲဒါပေမဲ့တခုရှိတာကအရေးကြီးဆုံးအချက်တကူကပါလဲဆိုတော့သူနိုင်ငံခြားမှာလုပ်လို့ပေါ့နော် economic team ပေါ့နော် economic team ကိုတကကျွန်တော်တို့ transparent share လေးပေါ့ဟို transparent ချက်ကြပေါ့နော်ကျွန်တော်တို့ open လေးလေးနဲ့တကဖွဲ့ဖို့လုပ်တော့ဟိုတော်တော်နိုင်ငံတော်များတော့ဒါဒီ economic advisory ဆိုတော့ counter ဆိုတော့ဖတ်တာပေါ့သူတိတ်များများတော့မရှိပါဘူး America မှာလည်း6လောက်ပါပဲဒါပေမဲ့အဲ့ဒီပုံပုံနဲ့ဖတ်ထားလို့ရှိရင်ကျွန်တော်တို့ဒီ strategy တော့နော်ဘာလို့ချရတာမှာ basic ပြီးတော့ not that up ပထမဆုံးသူဟိုလုတ်တင်လုတ်ထိုက်တာလေဒါတော့တို့တော့လုတ်မထင်တာပါအာကထင်တော့တို့လုတ်တော့လုတ်ပြီးနေတယ်ဥမာ capacity အပိုင်းမှာဆိုရင်ဒေါ်သာစီပြောတော့ဥမာ right တယ်မှာလူပါနေရာမှာဆိုရင်စကလုံးနဲ့တုံးသွားတာပဲနော်ဒီမှာနေရာမှာဆိုတော့အဲ့ဒီဟာကိုပြောတာလေဟုတ်တော့မလားသူပညာရှင်တွေသူ့နေရာနဲ့သူပြုထောင်မလို့လေဆိုတော့အချက်ကိုသူဒါဒါဒီကြာလို့ပြောသွားတဲ့ကိစ္စပဲဟုတ်တော့မလားမလို့တော့မကင်တမ်းမနဲ့လှုပ်လာတော့လည်းနေပေါင်း90ရှိလာပြီအဲ့ဒါကိုမကူစားနဲ့မရဘူးလေဒါအရေးကြီးဆုံးချက်ပဲဒါဆိုတာဌာနတိုင်းမှာပြင်ပမဲ့ကိစ္စဒါဒါတကယ်ဟိုရဲ comprehensive reform လုပ်အောင်ပါပဲဒါမလို့လို့မရဘူးတော့သူ့ကိုလုပ်အောင်ပါလေ
အမေရိကန်လိုစီးပွားရေးအရာကမ္ဘာထိပ်တန်းမှာရှိနေတဲ့နိုင်ငံတွေမှာကျင့်သုံးတဲ့နည်းလမ်းအတိုင်းစီးပွားရေးအကြံပေးအဖွဲ့စည်းပြီးရင်တော့စီးပွားရေးဆိုင်ရာဥပဒေပိုင်းတွေကိုအသေးချာချမှတ်လှုပ်ဆောင်သင့်တယ်လို့ဦးတန့်လွင်ကပြောပါတယ
်မနေ့ကတော့ခုနပြောလို့ဥပဒေပိုင်းနော်ဒီခုန legal framework နော်အဲ့ဒါပြည့်စုံမှုလို့တာဟိုမှာတကယ်တော့ကျွန်တော်တို့ခုနလိုနိုင်ငံခြားဟာလား investor တွေဆွဲဆောင်ပြီးဆိုရင်တော့ legal framework ကဒီလိုအင်းလက်ထက်တုန်းကမလုပ်လားဆိုတော့လုတ်တယ်တော့လုတ်ပါတယ်နော်လုတ်တယ်တော့လုတ်ပဲမယ်လို့ဟို debt မရှိဘူးဗျာ debt ဆိုတာခုနလိုဟာနည်းဟိုဟာဟိုပြန်ဟို loan တစ်ခုလုတ်ပြီးတခါပြန်ရတာဟိုအနည်းသာရဟိုမပြင်း
တတိယအရေးအကြီးဆုံးအချက်အနေနဲ့ကိုလှုပ်ချင်တဲ့ကဏ္ဍအသေးသေးအတွက်တကယ်လုံနိုင်စွမ်းရှိရလားဆိုတာအရင်သုံးသပ်ကြည့်ဖို့လိုမယ်လို့ဆိုပါတယ်
။နောက်နံပါတ်3ကတော့ဒါခုနရေတော့ကဟိုဒေါက်တာလာမြင့်ကတော့2021ခုနှစ်တုန်းကဒီခဏလာကျွန်တော်ဟိုကဝါကျော်စီဝိုင်းကြီးရရှိကျွန်တော်ကြီးအရင်ဒေါက်တာလာမြင့်ဆိုတက်ကိုရကျွန်တော်ကြီးချင်တယ်လားဒါပြီးတော့မှသူကသာရတူတူလေးတကူလာပြန်သွားဖတ်ပြတော့သူကအဲ့ဒါပါလို့ဆိုတော့ဘာမှဘာနဲ့ဆက်စားအဲ့ဒါဖြစ်နေတာသူကသူ့အခါကြီးကတော်တော်လေးနဲ့တယ်သာသာလို့တူတူလေးပဲနော်ဟိုကျွန်တော်ကတော့ခုနလိုပြည်ပြင်းဒေါ်လာမျိုးလုံးနေပြီနော်အာဘာညာဘောဒါဝန်တာညာဘောနော်အခုနလိုရေကွက်စီဝိုင်းစနစ်ကိုပြည်ပြင်းလုပ်ပြီးဆိုတော့မှတ်ပါလေတဲ့နော်ဒါပေမဲ့ currency မှာနော် absorptive capacity ဖြစ်ပေါ်ရလုတ်တာခိုင်တာလုံနိုင်ခိုင်တဲ့အခြေအနေရှိပြီလားဆိုပြန်သုံးတာဒါဒီမရှိဘဲနဲ့လုပ်လို့ရှိရင်ကုဒုက္ခကုရှာလို့ဖြစ်နေမယ်အဲ့တော့ဒါအိုးရေပြုထောင်ပါသူဆိုလဲတော့အောင်ပါဗျာဟိုဆိုလဲတော့ပညာရှင်တွေရှိရတာနော်တရားတွေကကဏ္ဍတီးတီးပါကိုပညာရှင်တွေပြုထောင်အောင်ယူတာမရှိလဲနိုင်ငံခြားကားပေါ့ဗျာဘာညာပါလဲသူညာနဲ့သူရှိနေရမယ်သွားနေတဲ့လူကိုရှိနေရမယ်ဥပဥပဥပပန်းဆိုင်ရတယ်ကိုလို့ရှိပြည့်စုံတော့ရှိရမယ်ဒါတွေပြုထောင်ပါအဲ့နောက်တစ်ခါဟလာဟိုနိုင်ငံခြားရင်းနှီးမြှုပ်လာပြီဆိုရင်ခုနလိုဟလာအဲဒီခုနလိုဒီပြည့်ကြဲဟလာခုနလိုဘာရီအင်ဆက်တဲ့ပေးဟာဒါတွေကတော့ရှိနေရတာเนาะကိုလိုကဟလာဒါတို့ချာမအောင်တည့်ပြီဆိုရင်ဟလာကျွန်တော်အခုတော့တည့်ကိုစိတ်ကူးနေပေမဲ့လို့လေတည့်ကတော့သူကနိုင်ငံခြားရင်းနှီးမြှုပ်လာပြီဆိုတော့ကဲကောင်းပြီကျွန်တော်ပြည်ကိုဟလာလာနေပါပေးတယ်เนาะတက်တက်တာနဲ့ဟလာပေးပြရရောက်ယူပါတော့တခါဒီခုနဒီအမြတ်အဖေပေါ့လေဒီဝိဝေကုံပေါ့เนาะအမြတ်ကုံပေါ့เนาะဒါခုနလိုအကောကပါးဆိုင်အောင်ပါလေ။ဆယ်နှစ်သေးကြမလို့ဟော။ဒါကဟိုလာတော့ဘောဟွာလူကြီးဟုတ်တော့မလား။ဒါတွေကတော့ဟိုခုနလိုဆွေးဆောင်နေတယ်လေ
။တကယ်တော့မြန်မာနိုင်ငံလိုပြည်ပြင်ပြောင်းလဲရေးတွေစတင်လှုပ်ဆောင်စေကာလမှာရှိနေတဲ့အတိုင်းပြည်တစ်ခုအတွက်စီးပွားရေးအလင်းမြန်ဖွံ့ဖြိုးတိုးတက်ဖို့ဆိုရင် FDI လို့ခေါ်တဲ့နိုင်ငံခြားတက်ရိုက်ရင်းနှီးမြှုပ်နှံမှုတွေအများအပြားလိုအပ်တယ်လို့ဦးတန့်လွင်ကထောက်ပြပြောဆိုပါတယ
်။ဒါအရေးကြီးတာဒီ FDI နဲ့ဒီမဲ့တော့တိုင်းပြည်စစ်တပ်ကတော်တော်ခက်တယ်ဗျကျွန်တော်ဒီမှာဥမာဆိုတော့ခုနပြောတဲ့ဒေါ်လာလမ်းတွေပြောလို့နော် capacity ဟာပြလပါမရှိသေးဘူးနော်အဲ့တော့လှုပ်တော့ကဏ္ဍကမရှိသေးဘူးပါလို့လဲအခုကျွန်တော်ကရေရှည်သွားရင်တော့ဒါပညာရေးစနစ်ရောက်ပါတော့နော်ပညာရေးစနစ်နဲ့ဒါရေရှည်သွားမယ်ဆိုတာလည်းပညာရေးပြတော့မယ်ခုနကတည်းကလူတွေနိုင်ငံတို့ပြီးတော့ပြန်တင်နေပါပြန်ဒါကတော့ရေရှည်သွားမယ်အဒီကာလတွေမှာကျွန်တော်အများဆုံးတိုးတက်ချင်တော့ဒါဒီဘရောက်နေတာခုနိုင်ငံသားတွေဟုတ်ပြီအခုလည်းတော့တော့အင်္ဂါရုတ်ပက်ကလည်း network ပေါ်နေတာပဲဘောတော့ခေါ်တယ်ဒါပေမဲ့ချက်လောက်တော့မလာသေးဘူးเนาะအဲ့လိုရရှိတယ
်ဟုတ်ကဲ
့ဒါတော့နည်းနည်းပြန်လဲလို့ဟုတ်လို့ရတယ်เนาะဒါရတော့တစ်ချက်တည်းပါအများကြီးပဲစဉ်းစားအများကြီးပဲ strategy တစ်ချက်မှာလည်းအများကြီးပဲเนาะအပြုတ်ပြီးအဟောင်းရတော့ယူလိုက်ယူရအကြနေတော့ယူလိုက်ဆယ်ပဲအဲတော့မှာပဲဘာလို့လို့ရတာပေါ့ရေးကြီးဆုံးကကျွန်တော်တို့ကသူတို့နဲ့ရှင်းနိုင်အောင်ဆိုတဲ့ဟာမျိုးကလုပ်လို့ပြန်ကောင်းတယ်မှာထည့်ထားလို့ရှိရင်เนาะကျွန်တော် latest technology ကိုကျွန်တော်ဝယ်တော့ဒီပြာဆေးဝဆေးဝဝယ်မစားဗျာအခုတကယ်လေးတစ်စာတင်တော်ကြီးတုံးတယ်ဆိုတော့တရုတ်ဝင်နေတယ်ဘာဖြစ်လဲဟုတ်တော့မလားအဲ့လိုမျိုးလေးတော့မဟုတ်လို့ရတယ်ဒါ strategy point တစ်ပိုင်းလေးကိုပြောပြတာ
မြန်မာနိုင်ငံမှာလိုအပ်မဲ့ဤပညာနဲ့ဆက်ပစ္စည်းတွေကိုဈေးပေါ်ပေါ်အလွယ်တကူရနိုင်တာမျိုးကိုရွေးချယ်အသုံးပြုတာတဲ့ အရေးအတွေ့ကောင်းမွန်တာအပြင်ရေရှည်အသုံးဝင်ပြီးနိုင်ငံတကာကိုထိုးပေါက်နိုင်တဲ့ပစ္စည်းနဲ့နည်းပညာတွေကိုရွေးချယ်အသုံးပြုစဉ်ကြောင်းလဲဥတန်းလွင်ကအကြံပြုပြောဆိုခဲ့တယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍကိုဒီမှာပဲရနာလိုက်ပါရခင်ဗျာ
ဒါကတော့ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ထားတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ခုဆက်လက်ပြီးတော့ခုတစ်ပတ်သုတဆောင်လွင်အမေရိကန်တခွင်အစီအစဉ်မှာနိုင်ငံလုံးဆိုင်ရာပညာရေးစနစ်ပြုပြင်ပြောင်းလဲရေးကွန်ရက် NNER ကဒေါက်တာသိန်းလွင်ကိုကိုအောင်ကဆက်သွယ်မေးမြန်းထားပါတယ
်။အခုအချိန်ထိပေါ့လေဒီဒေါက်တာသိန်းလွင်တို့ဒီ NNE ကကိုယ်စားလှယ်အဖွဲ့အနေနဲ့ပေါ့နော်အခုအမေရိကန်ပြည်အောင်စုခီးစဉ်ကဘယ်လောက်အထိကြာမလဲခင်ဗျဟိုဘယ်ပြည်နယ်တွေကိုသွားပြီးပြီလဲနောက်ထပ်ကောဘယ်ပြည်နယ်တွေကိုသွားဖို့အစီအစဉ်ရှိပါလဲခင်ဗ
ျကျွန်တော်တို့ကယ်လီဖိုးနီးယားရောက်ခဲ့ပြီကယ်လီဖိုးနီးယားမှာကျွန်တော် Los Angeles နဲ့ဒီ San Francisco နဲ့ရောက်ခဲ့တယ်ဟိုဒီ Washington State မှာ Seattle မှာကျွန်တော်တို့ရောက်နေတယ်ကျွန်တော်တို့ Indiana ပြည်နယ်ကိုကျွန်တော်တို့သွားပါမယ် Indiana ဖို့ဝိတ်မှာအဲ့ဒီမှာလဲဒီမြန်မာကွန်မတီနဲ့ကျွန်တော်တို့တွေ့မယ်ကျောင်းနေလဲလေ့လာရေလုပ်မယ်သူတခင်တော့ဒီနိုင်ငံတွေမှာတက်ရောက်နေတဲ့ကျောင်းသားတွေနဲ့ကျွန်တော်တို့တွေ့မယ်တွေ့ပြီးတော့ကျွန်တော်တို့ကျောင်းသားတွေရှိရလဲသူတို့အတွေ့အကြုံတွေကျွန်တော်လေ့လာလို့ရတယ်နောက်တစ်ချက်ကဒီကျောင်းသားတွေကျွန်တော်တို့နိုင်ငံအကြောင်းဟိုမိမသွားအောင်ပေါ့ကျွန်တော်တို့နိုင်ငံကိုပြန်ပြီးအကျိုးပြုဖို့ဒါပေမဲ့ကျွန်တော်တို့ပြောဖို့တော့မလိုပါဘူးကျွန်တော်တို့တွေ့တဲ့လူငယ်တွေကသူတို့တတ်တဲ့ပညာနဲ့ပြန်ပြီးတော့နိုင်ငံကိုအကျိုးပြုဖို့သူတို့အားလုံးဆက်အားထက်သန်ကြတယ်သူတို့တင်တဲ့ဗာဒရတွေမှာသူတို့လက်ကျင်အောင်လုပ်မယ်ပြန်ပြီးတော့အကျိုးပြုမယ်တချို့ရှိပညာတင်တယ်တချို့အင်ဂျင်နီယာပညာသင်တယ်တချို့သူတို့ပြန်ပြီးတော့ဆောင်ရွက်ပေးဖို့ဆိုတာဆရာချက်တန်တော့အဲ့ဒါလည်းကျွန်တော်တို့ဆောင်ရွက်နိုင်တယ်သူတို့ပြန်လာတဲ့အခါမှာအခုကြောက်တဲ့နေတော့အချိန်မှာပဲဒီအားလိုက်ရက်တွေမှာလာပြီးတော့အချိန်ပိုင်းပေါ့ဒီပတ်တန်ဒီနှစ်ပတ်တန်ဒီသူတို့လောက်အားပေးဖို့တော့သူတို့ဘွဲ့ရသွားပြီးတဲ့အခါကျတဲ့သူတို့တတ်တဲ့ပညာနဲ့ပြန်ပြီးတော့အကျိုးပြုဖို့အဲ့ဒါလေးတွေကျွန်တော်တို့ဆွေးနွေးနိုင်ခဲ့တယ်နောက်ကျွန်တော်တို့သွားမဲ့ပြည်နယ်တွေမှာလည်းအလားတူလူငယ်တွေတွေ့ရင်ကျွန်တော်ထပ်ပြီးတော့သူတို့နဲ့တွေ့ဆုံဆွေးနွေးမယ်သူတို့ဗမာနိုင်ငံကိုပြန်ပြီးတော့ကူညီဖို့ကျွန်တော်တို့တိုက်တွန်းသွားပါမယ
်။ဟိုခီးစဉ်အတော်တဲမှာပေါ့လေကျောင်းတွေကိုသွားလည်လာခဲ့တဲ့ကျောင်းသားတွေနဲ့လည်းဆုံနေ။နောက်တစ်ခုကခုနလိုပေါ့ဒီပညာရေးနဲ့ပတ်သက်တဲ့အဲကိစ္စတွေကိုကင်တွယ်နေတဲ့သူတွေနောက်ဒီတခြား academy တွေပေါ့ဒီကဟိုပညာရေးအဖွဲ့အစည်းနဲ့ပတ်သက်ပြီးတော့တွေ့ဆုံဖို့အစီအစဉ်ရှိပါလားခင်ဗျ။ဟု
တ်ကဲ့ကျွန်တော်တို့ရောက်တဲ့နေရာမှာတော့သူတို့ဒီမှာရှိတဲ့ဒီအုပ်ချုပ်ရေးပေါ့ဒီ KI အုပ်ချုပ်ရေး district ကတာဝန်ရှိတဲ့သူတွေနဲ့တွေ့တယ်။မနေ့ကဆိုရင် district ရဲ့ပညာရေးတာဝန်ခံနဲ့ကျွန်တော်တို့တွေ့တော့သူကိုယ်တိုင်ကဆရာထက်တန်စွာပဲကျွန်တော်တို့ပညာရေးပြည်ပြောင်းလဲမှုမှာကူညီပေးမယ်လို့ပြောခဲ့တယ်။နောက်ကျွန်တော်တို့ရဲ့နီးလန်းအနေနဲ့ပတ်သက်လို့ပေါ့ကျွန်တော်တို့အခုဟိုကျောင်းနေချင်းချင်းချိတ်ဆက်ဖို့လည်းကျွန်တော်တို့ဆွေးနွေးနိုင်ခဲ့တယ်။ဒီကုဆို CTM မှာရှိတဲ့ဒီကျောင်းနဲ့ထက်တန်းကျောင်းနဲ့ကျွန်တော်တို့ဗမာနိုင်ငံမှာရှိတဲ့ကျောင်းနဲ့ကျောင်းသားချင်းချင်းဆရာချင်းချင်းဆက်သွယ်ပြီးတော့အပြာလှန်ပေါ့အကြံဉာဏ်ပေးဖို့အတွေ့အကြုံတွေဖလှယ်ဖို့အဲ့ဒါတွေလည်းသူတို့စီစဉ်ဆောင်ရွက်ပေးမယ်ပြောပါတယ်ခင
်ဗျ။ Tech College အဆင့်နဲ့ပတ်သက်ပြီးတော့သူတီးခြားဆွေးနွေးတာမျိုးရှိပါလားခင်ဗျ။
ဟုတ်ကဲ့ကျွန်တော်တို့ဒီနေ့မနေ့ပိုင်းမှာဒီက college ကိုသွားဖို့ရှိတယ် college မှာကျောင်းသားတွေဘယ်လိုလက်ခံတယ်လဲဘယ်လိုဘာတရက်တွေသင်ကြားပေးတယ်လဲဒီ college တွေဘယ်လိုစီမံခန့်ခွဲပေးတယ်လဲကျွန်တော်တို့ဒီနေ့မှာလေ့လာဖို့ရှိပါတယ် college ကတာဝန်ရှိတဲ့သူတွေနဲ့ကျွန်တော်တို့တွေ့ဖို့စီစဉ်ထားပါတယ
်ဒေါက်တာသိန်းလွင်တို့အဖွဲ့အနေနဲ့ပေါ့ဒီအမေရိကက community နဲ့ပေါ့နော်တွေ့ဆုံပြီးတော့ဟိုဆွေးနွေးကြတာတွေရှိရလို့လည်းကျွန်တော်တို့သိရပါတယ်ခင်ဗျာဆိုတဲ့အခါကျတော့ဒီအမေရိကမှာရောက်နေတဲ့ဒီမြန်မာတွေအနေနဲ့ကောဘယ်လိုအကြောင်းအရာမျိုးတွေကိုတို့အနေနဲ့အဓိကဟိုအကြံပြုကြတာမျိုးရှိပါလဲခင်ဗျာ
ဒီအဓိကတို့မြန်မာနိုင်ငံကိုပြန်ပြီးတော့ကူညီဖို့ပေါ့ပညာရေးပိုင်းမှာနှစ်ပိုင်းတို့လာရောက်တဲ့အခါမှာတို့အတွေ့အကြုံတွေတို့သင်ယူထားတာတွေကိုလာပြီးတော့သင်ကြားပေးဖို့ဆွေးနွေးပွဲတွေမှာလာပြီးတော့ရှင်းလင်းပြောကြားပေးဖို့တို့လာကြမယ်နောက်တစ်ခါတို့ဒီကျောင်းနေအတွက်အခက်အခဲရှိတဲ့ဒီငွေကြေးထောက်ပံ့မှုလည်းတို့စဉ်းစားနေပါတယ်ဒီမှာဒီမှာနိုင်ငံသားတွေကိုစီရနေပြီးတော့ဒီလက်ရှင်အနေငယ်စီတို့စုဆောင်ပြီးတော့ဒီဗမာနိုင်ငံကပညာရေးလုပ်ငန်းတွေကျောင်းတွေကိုကူညီဖို့လည်းတို့စဉ်းစားနေကြောင်းပြောပါတယ
်နိုင်ငံလုံးဆိုင်ရာပညာရေးစနစ်ပြည်ပြင်ပြောင်းလဲဆိုင်ရာကွန်ရက် NNER အလို့ဖွဲ့ဝင်တူဖြစ်တဲ့ကိုဆိုးထွန်းကတော့အမေရိကန်ပြည်ထောင်စုမှာဒီကျောင်းသားတွေကိုစနစ်တကျလေ့ကျင့်ပြုစုပြောထောင်ပေးနေကြကိုတွေ့ရတယ်လို့သူ့ရဲ့အမြင်ကိုပြောပြပါတယ
်နိုင်ငံတိုင်းနိုင်ငံတွေကတော့ပညာရေးအနေနဲ့တည်တာအဆရာဆိုပြီးတော့လုပ်နေကြတယ်ဒီမှာကျွန်တော်တို့လေ့လာပြီးဒီလောက်ကတကယ်ကိုကျောင်းသားတွေအပေါ်မှာအားရတော့ new site တွေ့ရတယ်ပေါ့နော်အဲဂျီဒီကကျောင်းသားတွေအကုန်လုံးစာသင်ခန်းထဲမှာတက်ကြွပြီးတော့တကယ်ချွန်းလန်းစွာနဲ့သင်နေတဲ့ကလေးလေးတွေပေါ့နော်ဒီမူလာတန်းအလေတန်းမှာတွေ့လဲရတာဆိုလဲနောက်ပြီးတော့ disable တွေဆိုလဲတကယ်ကိုသူတို့အနေနဲ့အားလုံးအကျုံးဝင်တဲ့ပညာရေးကိုတော်တော်ကြီးစာပြီးလုပ်တယ်အဲ disable တွေမှာပတ်သန်းစွာနဲ့လူတွေကို level လိုက်ပေါ့နော်တကယ်ပေမှအားလုံးနဲ့တူလိုက်ပြီးတင်နိုင်တဲ့ level ရှိတဲ့အဆင့်ရှိတဲ့လူဆိုရင်လည်းအဲကျောင်းသားထဲမှာ wheel chair နဲ့ပြည့်စုံဂျိုင်းနောက်နဲ့ပြည့်စုံအကုန်လုံးကတက်ခွင့်ရှိတယ်တက်ပြီးတော့အဲ့လိုတချို့အဲ့ဒီ စိတ်ပိုင်းဆိုင်ရာပဲဖြစ်သေးပေါ့ရန်ခန္ဓာကိုယ်မတန်ဆွမ်းတာပဲဖြစ်သေးအဲ့ဒါလို့ရှိလာတဲ့လူတွေကြတော့လေဒီ special mission လူတွေအတွက်ကို special education နေနဲ့အခန်းတစ်ခန်းမှာအဲ့ကျောင်းဝင်းထဲမှာပဲအဲ့ဒီအဆောက်အုံထဲမှာပဲနောက်ထပ်အခန်းတစ်ခန်းထဲမှာသူတို့ပစ္စည်းကိရိယာထပ်တင်ထောက်ကူပစ္စည်းအဆောက်အုံနေနဲ့တင်ပေးတာတွေတွေ့ရတယ်အဲ့လိုပဲဆရာတွေဆိုလဲကျွန်တော်တွေ့ရတာ wheelchair နဲ့ကလေးတွေကိုစာသင်ပေးနေတဲ့ဆရာတယောက်ဆိုလဲမူလန်းအကြောင်းမှာ wheelchair နဲ့သူကစာသင်ပေးနေရတယ်တွေ့ရတယ်အဲ့လိုခုနပြောလိုမတန်ဆန်းတွေကိုသင်နေတဲ့တကယ်ဟန်တယ်လေးရာ disability ဖြစ်တဲ့လူတွေသင်နေလို့ဆိုလဲတော့ master degree ရထားပြီးတော့အဲ့မတန်ဆန်းဆိုင်ရာဒီပညာရေး master degree ရထားပြီးတော့သူတွေ့ရတယ်ပေါ့နော်ကျွန်တော်တို့ဒီကျောင်းထဲမှာအဲ့လိုပဲဒီ mandatory ရတချို့နည်းနည်း disability ဖြစ်နေတဲ့လူတွေဆိုလဲကျောင်းဝင်ထဲမှာပဲအတူတူအခန်းထဲဝင်လိုက်ဆက်လိုက်ကျွန်တော်တို့လည်းလာနှုတ်ဆက်ပေါ့နော်တကယ်ဆရာမတွေလည်းသူဟောရည်နဲ့သူခေါ်ဆိုပြီးတော့အဲ့လိုနှုတ်ဆက်ပြန်လာအဲ့ဒါလေးတွေ့ရတယ်အဲ့တော့ဒီမှာအဓိကတော့ကလေးပေါ်မှာလူငယ်ပေါ်ကျောင်းသားပေါ်မှာအားလုံးဆက်ပြီးတော့အလေးထားကျောင်းသားရဲ့လိုအပ်ချက်ပေါ့နော်ကျောင်းသားလိုအပ်ချက်ပေါ်မှာပဲအဓိကအလေးထားပြီးတော့သူတို့ဖြည့်ဆည်းပြီးတော့လုပ်ပေးနေကျောင်းသားကိုလက်ကျွာလအောင်အတ္တလန်ကြီးဖြစ်လအောင်ပေါ့နော်တည်ယူတဲ့နေရာမှာဒီလုပ်နေတဲ့အနေထားလေးတွေ့ရတယ်အဲ့တော့ဒီအဲ့ဒီပညာရေးစနစ်နောက်ပြီးတော့ကျွန်တော်ဆောင်ဘောစစ်တဲ့ကိစ္စဆိုတော့ကျွန်တော်တို့တွေ့ရတာတော့ဒီကအဆုံးသတ်မှာဆောင်ဘောစစ်တာကိုကျောင်းသားရဲ့အင်ယူဟန်ဘလောက်ရှိတယ်ပုံမှန်အခြေခြေခံပြီးတော့သူလေ့လာပြီးတော့သူဆက်ဆင်ပြီးတော့ကျူသွားတာပေါ့နော်တကယ်ကျွန်တော်တိုင်းပြည်မှာပြန်ရောက်ရင်ကျွန်တော်လုံနိုင်တဲ့အပိုင်းမျိုးကျွန်တော်ဘယ်လိုလုပ်မလဲဒါလေးဆက်ပြီးတော့ဒီလေ့လာသွားပြီးတော့ကျွန်တော်ပြုရင်ပြောင်းလဲလို့ရတဲ့ဟာတွေပြုရင်ပြီးတော့တော့အားမယ့်ကိစ္စရောဒါလေ့လာရရတယ်ပေါ့ဗျာ
NNEA ကိုယ်စားလှယ်အဖွဲ့နဲ့ American ပြည်ထောင်စုနောက်ဖက်ချမ်း Washington ပြည်နယ် Seattle မြို့ကမြန်မာမိသားစုတွေနဲ့တွဲဆုံတဲ့ပွဲကိုစီစဉ်ခဲ့တဲ့ကိုမှုတာကတော့ဘာကြောင့်အခုလိုတွဲဆုံပွဲလုပ်ဖြစ်တယ်ဆိုတာကိုအခုလိုဆက်ရှင်းပြပါရယ်
ဟုတ်ကဲ့ဗျကျွန်တော်တို့ကတော့ဒီမှာကဗမာမိသားစုတွေနဲ့တိတ်တော့မများပါဘူးဒါပေမဲ့လည်းကြည်ရရလှုပ်စုစုစီစီနဲ့ပေါ့လေပညာရေးနဲ့ပတ်သက်လာပြီးဆိုတော့ဝိုင်းဝန်းလုပ်ပေးကြပါတယ်အဓိကကတော့ဥဆောင်တာကတော့ကျွန်တော်တို့ဘုန်းတော်ကြီးတွေပေါ့လေဆရာတော်တွေကလည်းပညာရေးအနေနဲ့ပြောင်းလဲနေတယ်အဲပြောင်းလဲနေတဲ့လူတွေကိုအားပေးနေတဲ့တရားတွေဟောတော့ဒါကမှတွေကလည်းအလုံးကတည်တည်ကြွကြနဲ့အမေးပြေလှုပ်ကြတယ်ပတ်မိုးနိုင်လှုပ်ကြတယ်နောက်ကျောင်းနေမှာလှုပ်နေကြတယ်ဗမာမိသားစုတွေအလုံးကလည်းမိမိတို့နဲ့တက်ဆိုင်ရာအကြောင်းတွေကိုအခုလိုဆရာပြောရသလိုပဲလိုက်လံပြီးတော့မှပြရတယ်အကုန်လုံးဒီတတ်နိုင်တဲ့များအကုန်လုံးဝိုင်းလို့ကြတော့ကျွန်တော်တို့အားလုံးလည်းစူးစီးစီးလည်းဖြစ်သွားတယ်နယူးယားအတွက်လည်းအကုန်လုံးဟိုမိမိရဲ့ဆန္ဒတွေပြီးဝသွားတဲ့ဟာမျိုးတွေဖြစ်ပြီးအခုအားလုံးကြည်ကြည်တန်းတန်းပဲတော့ရှိပါတယ
်ဒေါက်တာသိန်းလင်းတို့အဖွဲ့နဲ့တွေ့ဆုံတဲ့အခါမှာတော့ဒီကိုမှုသာတို့ရဲ့ဒီဥမာဝါရှင်တန်ပြည်နယ်ကသူတွေအနေနဲ့ရောပညာရေးပြုပြင်ပြောင်းလဲနေပတ်သက်ပြီးတော့ဘလို့အကြံဉာဏ်မျိုးတွေပေးတာမျိုးရှိပါလဲခင်ဗျာ
ပမာပြီးကိုပြန်ပြီးအလဲသွားတာပဲဖြစ်ဖြစ်เนาะသွားပြီးအခြေချတာပဲဖြစ်ဖြစ်အဲ့လိုမျိုးတွေမှာဒေါက်တာသိန်းလင်းတို့ NNE ရနဲ့လှုပ်ထားတဲ့ကွန်ရက်နဲ့ပူးပေါင်းပြီးတော့မှဆောင်ရွက်နိုင်ဖို့ရအတွက်ဟိုအားလုံးကဟိုသိစေအားထက်တန်တာတွေလာရတာပေါ့လေ NNE ရကဘာမှတခြားဝင်ငွေမရှိကြဘူးဆိုတာလည်းတည်လာရတယ်ပြီးတော့ NNE ကအဲနိုင်ငံခြားထောက်ပံ့မှုတွေနဲ့ run နေသေးတာမဟုတ်ဘဲနဲ့အခုလိုပဲသာသာပြိရှိတဲ့လူတွေကထောက်ပံ့ကြတယ်ဆိုတော့အလုံးအစိတ်မကောင်းဖြစ်ကြတယ်အဲ့အတွက်လည်းကျွန်တော်တို့ဒီမှာရှိတဲ့ဗမာမိသားစုတွေကတတ်နိုင်နေမြပေါ့လေလစဉ်ထောက်ပံ့နိုင်အောင်အတွက်လည်းကျွန်တော်တို့စဉ်းစားဖို့အတွက်လုပ်ဖို့ကြိုင်မှုတွေကျွန်တော်တို့ရှေ့လုပ်ငန်းစဉ်တွေဆိုလည်းစဉ်းစားလာကြတယ်
ဒါကတော့ကိုအောင်စီစဉ်တင်ဆက်ထားတဲ့တုတဆောင်လွင်အမေရိကန်အခွင့်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။အင်္ဂါနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။နေ့စဉ် January လရဲ့တတိယပတ်တိုင်းမှာအမေရိကန်နိုင်ငံသားတွေကဒေါက်တာမာတင်လူသာကင်းဂျူနီယာကိုအောက်မေ့သတိရတဲ့အခမ်းအနားတွေကျင်းပကြပါတယ်။အမေရိကန်တောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့အယ်ဘားမာပြည်နယ်ကဘက်ပတစ်ဘာသာဝင်ဖုန်းတော်ကြီးဒေါက်တာကင်းဟာအကြမ်းမဖက်နီးနဲ့လူမှုရေးပြောင်းလဲတွေဖြစ်လာအောင်ရှေ့ဆောင်လမ်းပြရင်းအမေရိကန်အရက်သားအခွင့်အရေးလှုပ်ရှားမှုကြီးခေါင်းဆောင်ဖြစ်ခဲ့ပါတယ်။သူရဲ့86နှစ်မြောက်မွေးနေ့ပွဲကို January 15ရက်နေ့မှာဆင်နွှဲပါတယ်။အပြောင်းလဲတွေဆိုတာရှောင်လွှဲလို့မရတဲ့အခြေအနေကြောင့်အလိုလိုဖြစ်လာတာမဟုတ်ပါဘူးအဆက်မပြတ်လှုပ်ရှားရုန်းကန်မှုတွေကနေပေါ်ထွက်လာပါတယ်လို့ယုံကြည်တဲ့အတိုင်းဒေါက်တာကင်းဟာလူမှုလှုပ်ရှားမှုအသွင်ဆောင်တဲ့သပိတ်မှောက်တိုက်ပွဲတွေထိုင်သပိတ်တွေနဲ့ငင်းချန်းစွာချီတက်လမ်းလျှောက်ပွဲတွေအပြင်တခြားအကြမ်းမဖက်နည်းတွေနဲ့အာဏာဖီဆန်ရေးမှာလှုပ်ရှားပါဝင်ခဲ့ပါတယ်မတရားဘူးလို့ကိုယ်တိုင်သိနေတဲ့ဥပဒေမျိုးကိုချိုးဖောက်ဝင်တဲ့သူ လူမှုတိုင်းဝိုင်းတစ်ခုလုံးကမတရားဘူးလို့သိနေတဲ့ဥပဒေကိုတော်လှန်ချိုးဖောက်လို့လဲအရေးယူအပြစ်ပေးခံရမှာကိုလက်ခံဖို့အသင့်ဖြစ်နေတဲ့သူသာလဲတရားဥပဒေကိုအမြင့်မားဆုံးယိုသေးလိုက်နာသူဖြစ်တယ်လို့သူ့ရဲ့မိန့်ခွန်းတစ်ခုမှထည့်သွင်းပြောကြားခဲ့ပါတယ်ဒါရီမကတခါတရံမှာတရားနှိမ့်လမ်းမကြတဲ့ရှည်ရင်ဆွဲဥပဒေတွေကိုလူတွေသတိပြုလာမိစေဖို့ရည်ရွယ်ပြီးတက်ကြွလှုပ်ရှားသူတွေဟာလူပြူတွေကလူပြူမဟုတ်သူတွေကိုခွဲခြားဆက်ဆံတာတမင်တကာဓမ္မမဟုတ်ရည်ရွယ်ချက်ရှိရှိနဲ့ငြိမ်းချမ်းစွာအာဏာပိဆံခဲ့ကြပါတယ်။အဲ့ဒီနှိမ့်နဲ့ပဲရိုဆာဘတ်ခ်စ်လို့ခေါ်တဲ့လူမဲဆက်ချုပ်သမားကြီးဟာအယ်ဘာမာပြည်နယ်မွန်ဂိုမာရီမြို့ရဲ့ဥပဒေကိုချိုးဖောက်ပြီးဘတ်စကားပေါ်မှာလူပြူခရီးသည်တယောက်အတွက်နေရာဖယ်ပေးဖို့ညှဉ်းဆန်ခဲ့ပါတယ်။ရိုဆာဘတ်ခ်ဟာဒီအမှုနဲ့ပဲနောက်ပိုင်းမှာထောင်သွင်းအကြေချခံခဲ့ရပါတယ်။ရိုဆာဘတ်ခ်ရဲ့အမှုကိုတနိုင်ငံလုံးကအာရုံစိုက်လာခဲ့ကြပြီးသူ့ရဲ့အဖြစ်အနစ်ကိုနိုင်ငံအဝန်းစာနာသနာစိတ်တွေပုံများလာခဲ့ကြပါတယ်။ဒေါက်တာကင်းကွယ်လွန်ချိန်မှာအသက်39နှစ်ပဲရှိပါသေးတယ်။1968ခုနှစ်ဧပြီလ4ရက်နေ့မှာတနတ်သမားတဦးရဲ့ပြစ်ခတ်မှုနဲ့တည်ဆုံခဲ့ရတာပါ။ဒါပေမဲ့သူ့ရဲ့ဆွမ်းဆောင်ချက်တွေကတော့အခုထိရှင်သန်နေသေးပါ။လူမျိုးရေးဘာသာရေးခွဲခြားဆက်ဆံမှုကိုခွင့်ပြုတဲ့ဥပဒေတွေပယ်ဖျက်ခံရပါတယ်။ခွဲခြားဆက်ဆံမှုတွေကိုလည်းတရားဝင်အပြစ်ပေးတာနဲ့ပြစ်မှုမြောက်ကြောင်းသတ်မှတ်ပါတယ်။မာတင်လူသာကင်းဂျူနီယာရဲ့လူပေါင်းအဖွဲ့အစည်းတွေကြိုးပမ်းဆောင်ရွက်ပေးခဲ့တာကိုဂုဏ်ပြုထိမ့်မှတ်ပွဲတွေကျင်းပခြင်းမှာအမေရိကန်ပြည်ထောင်စုရဲ့ပထမဆုံးအာဖရိကန်အမေရိကန်သမ္မတဖြစ်တဲ့ဘရက်အိုဘားမားဟာသူ့ရဲ့ခုနှစ်နှစ်သမ္မတသက်တမ်းတာဝန်ကိုစတင်နေပါပြီ။ကျမအသက်ရှင်နေချိန်မှာကျမတို့ထဲကတယောက်ယောက်ဟာလေးစားမြတ်နိုးရတဲ့ကျမတို့ရဲ့နိုင်ငံခေါင်းဆောင်ဖြစ်ပေါ်ထွန်းလာလိမ့်မယ်လို့ဘယ်တော့မှမတွေးမိခဲ့ပါဘူးလို့ဒေါက်တာမာတင်လူသာကင်းဂျူနီယာရဲ့အမအကြီးဆုံးဒေါက်တာခရစ်စတင်ခင်းဖာရစ်ကပြောပါတယ်။မစ္စတာအိုဘားမားကအခုတော့ကျမတို့ကိုသမ္မတကြီးအဖြစ်ဦးဆောင်နေတာဟာကျမတို့အတွက်နေရာရှိတယ်ဆိုတာကိုဂရုပေးလိုက်တယ်လို့ပါပဲလို့သူကဆက်ပြောပါတယ်။လူတယောက်ရဲ့ရည်ချင်းဆိုတာအသက်ရှင်ရှင်နေထိုင်သွားခြင်းမဟုတ်ပါဘူး။အသက်ရှင်ခြင်းအတွင်းဘယ်အရာကအရေးကြီးသလဲဆိုတာကိုသိဖို့ကသာအရည်ချင်းဖြစ်ပါတယ်ဆိုတဲ့သူ့ရဲ့စကားနဲ့ညီဒေါက်တာကင်းကနေထိုင်ကြင်ကြံသွားခဲ့ပါတယ်ရှင်။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြီးပါပြီ
။ဒါကတော့အမေရိကန်ဆိုးရရဲ့သဘောထားအမြင်အားဖို့ဖြစ်ပြီးတော့ VOE ရဲ့သဘောထားအမြင်မဟုတ်တဲ့အကြောင်းပြောကြားလိုပါရခင်ဗျာ။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကကြီးညာပေးပါမယ်ခင်ဗျာ။
အီရန်နိုင်ငံကပက်ထင်ထုတ်ကြီးဆန်တက်ခဲ့မှုကြောင့်အမေရိကန်ပြည်ထောင်စုကတန်ခတ်ပိတ်ဆို့မှုအသစ်ချမှတ်လိုက်တာဟာတရားဝင်မှုမရှိဘူးလို့အီရန်နိုင်ငံရဲ့ဌာနကပြောကြားလိုက်ပါတယ်။အဲ့ဒီတန်ခတ်ပိတ်ဆို့မှုကိုတုံ့ပြန်တဲ့အနေနဲ့အီရန်ရဲ့တရားဝင်ပက်ထင်ထုတ်ကြီးအစီအစဉ်နဲ့အီရန်ရဲ့ကာဝေးအစီအစဉ်တွေကိုတိုးမြှင့်လှုံ့ဆော်သွားမယ်လို့အီရန်နိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်ကပြောကြားပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်ပြီးချမှတ်ထားတဲ့နိုင်ငံတကာတန်ခတ်ပိတ်ဆို့မှုတွေကိုစနေနေ့ကရုပ်သိမ်းပေးပြလိုက်တဲ့နောက်မှာအီရန်အနေနဲ့နေ့စဉ်ရေနံထုတ်လုပ်မှုကို20ရာခိုင်နှုန်းတိုးမြှင့်သွားမယ်လို့ပြောပါတယ်။လက်ရှိရေနံထုတ်လုပ်မှုတစ်နေ့ပေပါ 2.8 သန်းကနေနောက်ထပ်တစ်နေ့ကိုပေပါ 5 သိန်းတိုးပြီးတော့ထုတ်လုပ်သွားမယ်လို့အီရန်ရေနံဒုတိယဝန်ကြီးကပြောပါတယ်။ဆယ်စုနှစ်ကျော်ကြာအတွင်းရေနံစိမ့်စင်းတော့ဟာတင်းလာနေစောစောပိုင်းကတစ်ပေပါကို28ဒေါ်လာအောင်အနည်းဆုံးအဆင့်ကိုကျဆင်းနေပေမဲ့လို့လည်းသူနိုင်ငံအနေနဲ့အရင်နံကိုတိုးပြီးတော့ထုတ်လုပ်မှာဖြစ်တယ်လို့လည်းအဲ့ဒီကြေညာချက်မှာဖော်ပြထားပါတယ်။အီရန်နိုင်ငံမှာ18လကြာအကျဉ်းချခံနေရစဉ်အတွင်း49ရက်ကြာတိုက်ပိတ်ခံခဲ့ရပြီးတော့အပြင်လူတွေနဲ့လည်းအခန့်အသတ်နဲ့သာတွေ့ဆုံဝင်ရောက်ခဲ့ကြောင်းအီရန်နိုင်ငံကပြန်လွှတ်လာတဲ့ Washington Post သတင်းတောက် Jason Rezaian ကပြောပါတယ်။Rezaian ဟာအီရန်နဲ့ရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကိုအကောင့်ထဲပေါ်ပြီးရရှိခဲ့တဲ့အကျဉ်းသားဖလေရေးသဘောတူညီချက်နဲ့စနေနေ့ကပြန်လွှတ်လာတဲ့အမေရိကန်နိုင်ငံအကျဉ်းသားအမေရိကန်နိုင်ငံသားအကျဉ်းသား၄ယောက်ထဲကတယောက်ဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီမိုကရေစီအသွင်ကူးပြောင်းမှုတွေမှာစင်ခေါ်မှုတွေရှိနေသေးဖြစ်တဲ့အကြောင်းမြန်မာနိုင်ငံကိုနေ့ရက်ကြာလရောက်လည်ပတ်တဲ့အမေရိကန်ဒုတိယနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကတင်းလာနေ့သူ့ခေးစဉ်နောက်ဆုံးနေ့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းပြောကြားလိုက်ပါတယ်။မြန်မာနိုင်ငံမှာရွက်ောက်ပွဲကိုအောင်မြင်စွာကျင်းပနိုင်ခဲ့တဲ့အပေါ်အမေရိကန်နိုင်ငံခြားဒုတိယနိုင်ငံခြားရေးဝန်ကြီးကချီးကျူးခဲ့ပေမဲ့ရွက်ောက်ပွဲနောက်ပိုင်းမှာလည်းနိုင်ငံရေးစီးပွားရေးအပါအဝင်တခြားစင်ခေါ်မှုတွေကိုရင်ဆိုင်ရအောင်မယ်လို့သတိပေးပြောကြားခဲ့ပါတယ
်။သတင်းချင်းချုပ်ကိုကိုစော်ဝင်းလိုင်ကကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီမနက်အစီအစဉ်ထုတ်လွှင့်မှုကဦးစံမိုးဝေဖြစ်ပြီးတော့အင်ဂျင်နီယာကတော့ဂျွန်ကန်နင်ဖြစ်ပါတယ်။ကျွန်တော်ကတော့ရဲကောင်ဖြစ်ပါတယ်။ VOA အမေရိကန်တန်မနက်ဖတ်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်အားပေးခဲ့ကြတဲ့တောတာရှင်တွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.